Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line 2 meter 32 kHz 9335 line 2 meter 40 kHz 9683 line 2 meter 48 kHz 6153တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမထွန်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မတင်ကြီးထိုက်ပါကုကြော်ကြော်သိမ့်တဲ့သူသတင်းတွေကျင်းညာပါမယ်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီမှသမရကိုအရေးယူရေးစုံစမ်းမှုအဖြစ်ကြားနာမှုမှာသမရကိုယ်တိုင်တက်ရောက်ဖို့ဖိတ်ခေါ်ထားပါတယ်မြန်မာနိုင်ငံအနေနဲ့ဓာတ်ထုလက်နဲ့တပ်မြင့်ရေးစာချုပ်ကိုအတိအကျလိုက်နာတယ်လို့မြန်မာတပ်အမတ်ကြီးကတုံ့ပြန်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ဒီလိုထိတ်တန့်ရောက်တဲ့တွင်အပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့ As I said earlier, and I think I must make a point of mentioning that your ambassador တန်ကိုရီးယားနဲ့ ASEAN ထိပ်သီးဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပြောသွားတာပါအပြည့်အစုံကိုမကြာခင်နားဆင်ရပါမယ်ဒီတဲ့နဲ့အတူသမရထရမ့်ပေါ်တရားစွဲဆိုရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုကမ္ဘာတဝန်းကပြည်သူတွေကလည်းစိတ်ဝင်စားနေတဲ့အကြောင်း U22 မြန်မာဘောလုံးအသင်းစီးကိန်းမှာပြိုင်ပွဲဝင်နေတဲ့အခြေအနေနဲ့အလားအလာပေါ်သုံးသပ်ချက်စတဲ့သတင်းလာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်သတင်းကိုလည်းနားဆင်ရပါမယ်။အခုတော့ဗုဒ္ဓဟူးနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကနောက်သတင်းပတ်မှလုံမဲ့သမ္မတကိုအရေးယူရေးစုံစမ်းမှုပထမဆုံးကြားနာမှုမှာသမ္မတဒေါ်နယ်ထရန့်တက်ရောက်ဖို့ဖိတ်ကြားလိုက်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပြီးခဲ့တဲ့သတင်းပတ်စုံစမ်းမှုအစီရင်ခံစာကိုအောက်လွှတ်တော်တရားရေးကော်မတီကိုပို့မှဖြစ်ပြီးတရားရေးကော်မတီကဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့မှာပထမဆုံးအကြိမ်ဖြစ်ကြားနာမှာဖြစ်ပါတယ်။တရားရေးကော်မတီကတော့သမရကိုတရားစွဲဆိုရေးအတွက်အခြေခံဥပဒေဆိုင်ရာအချက်လက်တွေလို့ပြောဆိုထားပြီးအဲ့ဒီပုံမှာစုံစမ်းကြနာမှာဖြစ်ပါတယ်။တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျာရိုနာလာကသမရထရန့်တက်ရောက်ဖို့အင်ပီရိုကိုပေးပို့တဲ့စာထဲမှာတော့ဒါကအခွင့်အရေးတစ်ခုမဟုတ်ကြောင်းဒါပေမဲ့အခွင့်အလန်းတစ်ခုဖိတ်ကြားချက်တစ်ခုဖြစ်ပါတယ်လို့ပြောဆိုထားပါတယ်။သမရအနေနဲ့ရွေးချယ်နိုင်ကြောင်းလွှတ်တော်ရဲ့တရားစွဲဆိုရေးကြေညာမှုကိုတက်ရောက်ဖို့ဒီအခွင့်အရေးကိုရယူနိုင်တယ်။ဒါမှမဟုတ်လေဒီလုပ်ငန်းစဉ်အပေါ်ပြစ်တင်ပြောဆိုနေတာတွေကိုအဆုံးသတ်နိုင်တယ်လို့လည်းတရားရေးကော်မတီဥက္ကဋ္ဌကတီးခြားကြေညာချက်ထဲမှာပြောဆိုထားပါတယ်။လွှတ်တော်ကော်မတီရဲ့စုံစမ်းကြေညာမှုမှာသမရအနေနဲ့အရင်သမရတွေလုတ်ခဲ့ကြသလိုမျိုးဥပဒေအကျိုးဆောင်ကနေတဆင့်ဒါမှမဟုတ်လေကိုယ်တိုင်ပူးပေါင်းပါဝင်ဖို့ရွေးချယ်မယ်လို့မျှော်လင့်ကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ
်။2016အမေရိကန်သမ္မတယူကော့ဘဲကိုပဲနှောက်တာဟာရုရှားမဟုတ်ပဲယူကရိန်းဖြစ်တယ်ဆိုတဲ့ဆူဆွဲချက်တွေကိုပဲချဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေကညင်းပါတယ်။ယူကော့ဘဲကိုဝင်နှောက်တာဟာရုရှားဖြစ်တယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးအဖွဲ့အသီးသီးကစုံစမ်းဖော်ထုတ်ထားပြီးဖြစ်ပါတယ်။ဒါကြောင့်ဒါပေမဲ့လည်းဝန်ကြီးပွန်ပေကယူကရိန်းလက်ချက်ဖြစ်တယ်ဆိုတာကိုပြတယ်ဘယ်လိုအချက်လက်မျိုးကိုမဆိုအာရုံစိုက်တဲ့နဲ့လို့အင်္ဂါနေ့မှာပြောပါတယ်။အမေရိကန်ယူကော့ဘဲကိုဘယ်နိုင်ငံကပဲဖြစ်ဖြစ်ဝင်နှောက်တယ်ဆိုတဲ့အချက်လက်ရတဲ့အချိန်တိုင်းမှာကျွန်တော်တို့ဟာအဲ့ဒီအချက်လက်ကိုရှာဖွေဖော်ထုတ်ဖို့အခွင့်အရေးတော်မှာတာဝန်လည်းရှိပါတယ်လို့နိုင်ငံရေးဌာနသတင်းစာရှင်းလင်းပွဲတစ်ခုအတွင်းဝင်ကြီးပွန်ပေယိုကသတင်းတော်တွေကိုပြောပါတယ်ကျွန်တော်တို့ရဲ့ယူကော့ဘဲတွေကိုကာကွယ်ရေးရှာဖွေဖော်ထုတ်တာမှာအမေရိကန်အနေနဲ့လုံနိုင်သမျှအားလုံးကိုလုံသင့်ပါတယ်လို့လည်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ VOA ကဆက်သွယ်တဲ့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကမှတ်ချက်ပေးပြောဆိုဖို့အငြင်းဆန်ပြီးဒီကရန်ဝင်နှောက်ခဲ့တာရုရှားဆိုတာကိုပြောထားတဲ့အရင်ကထုတ်ပြန်ထားချက်တွေကိုပဲပြန်ညွှန်ပါတယ်။ဒါပေမဲ့ယူကရိန်းကယူကော့ဘဲကိုဝင်နှောက်ပြီးဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်အနိုင်ရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေဟာအမေရိကန်လွှတ်တော်အမတ်တချို့နဲ့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့ထင်ရှားသူတွေကြားပိုးပြီးတော့ပြောလာနေကြပါတယ်
။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံအရှေ့ပိုင်းကဘီနီမြို့မှာလုံခြုံရေးအခြေအနေပိုပြီးဆိုးရွားလာနေတာကြောင့်အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတုံ့ပြန်ကင်တွယ်နေတဲ့ကုလသမဂ္ဂဝန်ထမ်းတွေတဲ့က3ပုံ2ပုံကျော်ကိုအင်ကာနေကရွှေ့ပြောင်းထားပြီးကြံခဲ့သူတွေကတော့အသက်အန္တရာယ်ရှိတဲ့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးဆက်လက်ဆောင်ရွက်နေကြပါတယ်။ဘယ်နီမြို့မှာအကြမ်းဖက်မှုတွေတိုးလာနေတာကြောင့်မရှိမဖြစ် မလိုအပ်တဲ့ဝန်ထမ်း49ဦးကိုတောင်ပိုင်းကဂိုမာမြို့ကိုပြောင်းရွှေ့ချောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုထားပါတယ်။ကွန်ဂိုမှာအီဘိုလာကူးစက်မှုကြောင့်လူပေါင်း 2,200 လောက်သေဆုံးခဲ့ရပြီးအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတိုက်ဖျက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ဝန်ထမ်း81ယောက်ဆက်လက်ရှိနေတယ်လို့လည်း WHO ကပြောပါတယ်။အကြံဖတ်မှုတွေကြောင့်အီဘိုလာကူးစက်ပြန့်နှံ့မှုကိုတားဆီးတိုက်ဖျက်ရေးလုပ်ငန်းတွေအပေါ်ထိခိုက်နေရတယ်တဘောအဖွဲ့တွေရဲ့တိုက်ခိုက်မှုကိုကုလသမဂ္ဂငြိမ်းချမ်းရေးတိန်တပ်ဖွဲ့ကကာကွယ်ပေးဖို့ပြက်ကွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂစခန်းကိုဆန္ဒပြသူတွေချိုးဖောက်ဝင်ရောက်တဲ့တနင်္လာနေ့ကအနည်းဆုံး၄ယောက်သေဆုံးတယ်လို့လည်းစစ်တပ်ကပြောပါတယ်။နိုဝင်ဘာလ9ရက်နေ့ကစခဲ့တဲ့အကြမ်းဖက်မှုတွေအတွင်းအရသာ89ဦးသေဆုံးခဲ့ရပြီလို့လည်းကွန်ဂို Research အဖွဲ့ကပြောဆိုထားပါတယ်။
ဒီကမ္ဘာလုံးမှာ HIV AIDS ရောဂါပိုးကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေကြာဆင်းလာပြီးတော့ကုသမှုနှုန်းကတက်လာပြီးမြဲကူးစက်ဖို့အတွက်အန်ဒရယ်ပိုးရှိတဲ့လူပုဂ္ဂိုလ်တွေမှာရောဂါပိုးကူးစက်တဲ့ကိစ္စကအထူးစိုးရိမ်ွယ်အခြေအနေတစ်ခုဖြစ်နေတော့မယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့ကိန်းဂဏန်းအသစ်တွေမှာတွေ့ရပါတယ်။ဒီဇင်ဘာလတရနေ့မှာကြာရောက်တဲ့ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မတိုင်ခင်အင်္ဂါနေ့မှာဒီစင်ကစားကိုထုတ်ပြန်တာပါ။ကမ္ဘာတဝန် HIV ရောဂါပိုးရှိသူပေါင်း38သန်းနီးပါးမှာ24သန်းကျော်ဟာ ARV ဆေးကိုရနေကြတယ်လို့HIV AIDS ရောဂါဆိုင်ရာကုလသမဂ္ဂအစည်းအဝေး UNAIDS ရဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့6နှစ်ကဆိုရင်ရောဂါပိုးကူးစက်ခံထားရသူ9သန်းလောက်ပဲ ARV ဆေးရခဲ့တာနဲ့နှိုင်းယှဉ်ရင်အခုအခြေအတွက်ဟာတိတိတတ်တာကိုတိုးလာတာပါ။လူပေါင်း7သန်းလောက်ဟာသူတို့မှာ HIV ရောဂါကူးစက်ခံထားရတာမသိကြဘူးလို့ UNAIDS ကပြောပါတယ်။ကမ္ဘာတဝန်းမှာ AIDS ရောဂါနဲ့ဆက်စပ်ပြီးသေဆုံးသူကလည်း2004ခုနှစ်ကတည်းကဆိုရင်ထပ်ဝက်ကျော်ကျသွားပါတယ်။ဒီကတည်းကနှစ်ကလူပေါင်း9,000လောက် HIV AIDS ရောဂါနဲ့ဆက်စပ်ပြီးတော့သေဆုံးခဲ့ကြပါတယ်။HIV AIDS ရောဂါတိုက်ဖျက်ရေးအတွက်ရောင်းမငွေပိုလိုအပ်နေပြီး2020ပြည့်နှစ်အတွက်ဆိုရင်ဒေါ်လာ 26.1 ဘီလီယံလိုမယ်လို့ UNAIDS ကခန့်မှန်းထားပါတယ်။နိုင်ငံပေါင်း19နိုင်ငံက2030ပြည့်နှစ်မှာ AIDS ရောဂါအမြင့်ပြတ်ပပျောက်ရေးရည်မှန်းချက်ကိုပြည့်မီမဲ့လမ်းကြောင်းပေါ်ရှိနေပေမဲ့ကျန်တဲ့ကမ္ဘာနိုင်ငံအများစုကတော့ပြည့်မီမှာမဟုတ်ပါဘူး။
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်တဲ့နေ့ကိုနားဆင်ရတာဖြစ်ပါတယ်မြန်မာနိုင်ငံဟာဓာတုလက်နဲ့ပိုင်ဆိုင်သူဖြစ်ဖို့ဘယ်တော့မှရည်ရွယ်ချက်မရှိခဲ့ဘူးလို့ဓာတုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အမတ်ကြီးဦးကျော်မိုးထွန်းကအင်ကာနေမှာပြောဆိုလိုက်ပါတယ
်မြန်မာ never has the ambition to be a possessor of chemical weapons
မြန်မာနိုင်ငံမှာဓာတုလက်နက်တွေဆက်လက်သုံးလောင်းထားနိုင်တယ်။နောက် CWC လို့ခေါ်တဲ့ဓာတုလက်နက်ပိတ်ပင်တားဆီးရေးစာချုပ်ကိုလိုက်နာမှုရှိရလားဆိုတဲ့အပေါ်စိုးရိမ်မကင်းဖြစ်တယ်လို့အမေရိကန်ဘက်ကတင်းနယ်လာနေမှာပြောဆိုလိုက်တဲ့အချက်ကိုတန်အမတ်ကြီးကလည်းတုံ့ပြန်သွားပါတယ်။မြန်မာဟာဓာတုလက်နက်ပိတ်ပင်တားဆီးရေးစာချုပ် CWC ကိုအခိုင်အမာလိုက်နာဖို့ပိုင်ဖြတ်ထားတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့နိုင်ငံဖြစ်တာနဲ့အညီစာချုပ်ပါကန့်သတ်ချက်တွေကိုတင်းကျပ်စွာလိုက်နာတဲ့အကြောင်းဓာတုလက်နက်ပိုင်ဆိုင်ဖို့ရည်ရွယ်ချက်မရှိသလိုစာချုပ်နဲ့အညီဆောင်ရွက်ချက်တွေကိုလည်းအမြင့်ဆုံးအလေးထားဆောင်ရွက်တယ်ဆိုတဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကလည်းလိုအပ်သလိုဆောင်ရွက်ဖို့မြန်မာအစိုးရဘက်ကအတိအချဆောင်ရွက်နေသလိုပဲစိုးရိမ်မကင်းဖြစ်မှုတွေကိုလည်းဖြေရှင်းဆောင်ရွက်ဖို့စံတရှိသလိုအဆင်သင့်လည်းရှိတယ်လို့တမ္မတ်ကြီးကပြောပါတယ်ဓာတုလက်နက်ရောနျူကလ িয়ার ဇီဝလက်နက်တွေထုတ်လုပ်ဖို့ရောတပ်မတော်မှာရည်မှန်းချက်မရှိဘူးလို့လည်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတင်းနှင်းလာနေမှာ VOA ကိုပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကထောက်ပြထားတဲ့1980ကာလတုန်းကမြန်မာနိုင်ငံရဲ့ဓာတုလက်နက်စက်ရုံနဲ့ပတ်သက်လို့တော့သူ့အနေနဲ့သိထားတာမရှိဘူးလို့တပ်မတော်သတင်းမှန်ပြန်ကြား
ဂေဒီမှာကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာ3,000,000,000လောက်သုံးပြီးအကောင့်ထပ်ပေါ်လုဆောင်မဲ့အစီအမံကိန်းတွေအတွက်လုပ်ငန်းဆောင်ရွက်မဲ့ဒီနေရာဒေတာတွေနဲ့ပတ်သက်ပြီးအစိုးရနဲ့တရားနာအဖွဲ့တွေကြားပူးတွဲသဘောတူညီချက်ရရှိတဲ့အချိန်မတိုင်မီအထိစီမံကိန်းလုပ်ငန်းတွေစတင်မှာမဟုတ်ဘူးလို့ကမ္ဘာ့ဘဏ်ကထုတ်ပြန်ပါတယ်။ဒီစီမံကိန်းတွေကိုကရင်ရင်းချင်းအထောက်အကူပြုခွင့်ရအဖွဲ့ KBSN ကကန့်ကွက်ကြောင်းနိုဝင်ဘာလ25ရက်နေ့ကပြောပြီးနောက်တည့်မှာပဲကမ္ဘာ့ဘဏ်ဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါ။စီမံကိန်းဟာလက်ရှိမှာရေးဆွဲပြင်ဆင်နေတဲ့အဆင့်မှာပဲရှိသေးပြီးကမ္ဘာ့ဘဏ်ပိုးအဖွဲ့ရဲ့အတည်ပြုချက်ရဖို့ဆောင်ရွက်နေတဲ့အဆင့်မှာပဲရှိသေးတယ်လို့လည်းကမ္ဘာ့ဘဏ်ထုတ်ပြန်ကြမှာပြောထားပါတယ်။ဒီဖွံ့ဖြိုးရေးစီမံကိန်းတွေကလက်ရှိအရည်ဒေသတွေမှာနိုင်ငံရေးရာပြည်လည်မှုမရှိသေးတာကြောင့် ဒေသခံတိုင်းရင်းသားတွေဒန်းတူအကျိုးခံစား권ရှိစီမှာမဟုတ်ဘူးဆိုပြီး KBSN ကကန့်ကွက်ထားတာ
ပါ။ရှမ်းပြည်နယ်တီဘောမြို့နယ်တွင်မှာအင်္ဂါနေ့ကမြေမြုံမိုင်းပေါက်ကွဲတာကြောင့်နယ်သလန်နိုင်ငံသားအမျိုးသားတဦးသေဆုံးခဲ့ရပြီးအာဂျင်တီးနားနိုင်ငံသားအမျိုးသမီးတဦးဒဏ်ရာရပါတယ်။တီဘောမြို့နယ်ပန်းညောင်ချေးရွာနယ်ကွန်းဟောက်ချေးရွာကြားမှာမြေမြုံမိုင်းပေါက်ကွဲပြီးအသက်40အရွယ်နယ်သလန်အမျိုးသားသေဆုံးခဲ့ရပြီးဒဏ်ရာရတဲ့အမျိုးသမီးကိုတော့တီဘောစီယုံကိုပို့ထားပါတယ်လို့နေစီမချာပရဟိတတီဘောအဖွဲ့ကထုတ်ပြန်ထားပါတယ်ဒီအဖွဲ့ကပဲကူညီပေးခဲ့ပြီးတော့မြေမြုံမိုင်းတန်တင့်ရသူတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးရှမ်းပြည်နယ်တွင်ကတီဘောမြို့နယ်အပါအဝင်တခြားဒေသတွေမှာပါမတည်ငြိမ်မှုတွေလက်နက်ကင်ပြိပခတွေရှိနေတာကြောင့်ခီးသွားလာဖို့မသင့်ဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနကသတိပေးထားတာပါတေဆုံးသူနဲ့ပတ်သက်လို့တော့သက်ဆိုင်ရာတန်ယုံကိုအကြောင်းကြားထားတယ်လို့လဲတီဘောကအခုညီပေးရေးအဖွဲ့ကပြောဆိုထားပါတယ်
။ဟောင်ကောင်ကျွန်းမှာအခြေအနေတွေပြန်ကောင်းလာတာကိုတရုတ်သမ္မတရောသူဘာလူလာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမပြေလည်မှုအဆုံးသတ်နိုင်ရေးလက်ရှိဆွေးနွေးနေချိန်မှာပဲအမေရိကန်သမ္မတကအခုလိုပြောတာပါ။အလုံးသိကြတဲ့အတိုင်းသူနဲ့တရုတ်သမ္မတကြားဆက်ဆံရေးတိတ်ကောင်းကြောင်းကုန်သွယ်ရေးမှာအရေးအကြီးဆုံးသဘောတူညီမှုလို့ပြောနိုင်တဲ့တိတ်အရေးကြီးလာတဲ့သဘောတူညီချက်ပြီးသက်ရရှိရေးကြိုးပမ်းနေပြီးအချိန်နဲ့တိတ်ကောင်းနေတယ်လို့ဒီချိန်ထဲမှာပဲဟောင်ကောင်မှာအချိန်နဲ့ပြန်ကောင်းလာတာကိုတရုတ်သမ္မတရောသူရောတွေ့နေလို့ကြောင်းအမေရိကန်သမ္မတကပြောပါတယ်။ဟောင်ကောင်ဆန္ဒပြသူတွေကိုထောက်ခံမဲ့အောက်နဲ့အထက်လူတော်နှစ်စလုံးကတီးပြုတ်ထားတဲ့ဥပဒေကိုသမ္မတလက်မှတ်ထိုးဖို့စောင့်ဆိုင်းနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုယုံကမှအခုလိုပြောဆိုတာဖြစ်ပါတယ
်။ဘောရဝင်းမနဲ့ထိတ်တန်းရောက်တဲ့ရင်တွေကိုမတ်တင်ကြီးတိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့တာပါအခုတော့မြန်မာတဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်ပထမဆုံးလက်ရှိအမေရိကန်နိုင်ငံရဲ့အခြေအနေအပေါ်ကမ္ဘာပြည်သူတွေရဲ့အမြင်နဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်သမ္မတထရမ့်ပေါ်တရားစွဲဆိုရေးယူနိုင်ရေးကိစ္စတဖြည်းဖြည်းချင်းအကောင့်ထဲပေါ်လာတာနဲ့အမျှအမေရိကန်နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုစိတ်ဝင်စားကြတာအမေရိကန်ပြည်သူတွေကြီးပဲတာမဟုတ်တော့ပါဘူးကမ္ဘာတဝမ်းကပြည်သူတွေကလည်းဝါရှင်တန်ကနိုင်ငံရေးစစ်ထိုးပွဲကိုစိတ်ဝင်စားနေကြပါတယ်။အဲ့ဒီကမ္ဘာတလွှားကပြည်သူတွေကလည်းဒီကိစ္စအပေါ်မတူညီတဲ့သဘောထားအမြင်တွေရှိနေပါတယ်။ဒါဟာအမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်အသက်ဝင်လှုပ်ရှားနေတာကိုပြဆိုနေတာဖြစ်ကြောင်း Henry Richwell သတင်းပေးပို့ထားတာကိုတင်ပြချင်ပါတယ်ခင်ဗျာ။2020သမရရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိတဲ့ဒုတိယသမ္မတဟောင်း Joe Biden ရဲ့မိသားစုပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းကိုဖိအားပေးခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ဆွဆွဲခံရတာပါဒီကိစ္စအပေါ်မူတည်ပြီးသူ့ကိုတရားစွဲအရေးယူနိုင်ဖို့အောက်လွှတ်တော်မှာဒီမိုကရက်အမတ်တွေကြိုးပမ်းနေတာကအခုလက်ရှိဝါရှင်တန်ရဲ့နောက်ဆုံးနိုင်ငံရေးအခြေအနေပဲဖြစ်ပါတယ်ဗြိတိန်နိုင်ငံမှာလည်းဒီဇင်ဘာလတည်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေလို့သူနည်းသူဟန်နဲ့ဖြစ်ပေါ်နေတဲ့ဗြိတိန်နိုင်ငံရေးမတည်မငြိမ်တဲ့ရှုပ်ထွေးပွေလိမ့်နေတာဟာအတ္လန်တစ်သမုဒ္ဒရာကြီးကိုဖျက်ကျော်ပြီးရောင်ပြန်ဟပ်နေတယ်လို့ University College London က Thomas Gift ကပြောပါတယ်။လူထုသဘောထားကောက်ခံမှုတွေအရဗြိတိန်နိုင်ငံကလူ9ယောက်မှာတစ်ယောက်ကသာ Donald Trump အပေါ်အကောင်းမြင်ကြပါတယ်။ London မြို့သားဒါပါဝင်ပါ
။ Even if it goes through the House, I really hope that the Senate wind up and do something.
ရာဆွေဘအောက်လွှတ်တော်ကဆုံးဖြတ်ပြီးရင်အထွတ်လွှတ်တော်ကလည်းကြံ့ကြံ့ခံလို့သူတို့ရဲ့ယက်တီချက်ကိုပြပြီးတခုခုလှုပ်လိမ့်မယ်လို့ကျွန်တော်တကယ်ပဲမျှော်လင့်မိတယ်။သူဟာသမ္မတဖြစ်တဲ့သူမဟုတ်ပါဘူး။တရားစွဲအရေးယူခံရသူဟာ
ပြည်ထောင်နိုင်ငံမှာတော့အမေရိကန်ကနိုင်ငံရေးတိုက်ပွဲအပေါ်မပြတ်မသားသဘောထားလေးတွေရှိနေပါတယ
်။ Moi je pense que c'est une bonne idée, ça permet quand même à la démocratie.
ပြည်ထောင်လူမျိုးဆရာဝန်တယောက်ဖြစ်တဲ့ Jack Straw ကသမ္မတကိုတရားစွဲဆိုရေးလုပ်နေတာဟာကောင်းကြောင်းနဲ့ဒါဟာဒီမိုကရေစီစနစ်သက်ဝင်လှုပ်ရှားဖို့အခွင့်ပေးတဲ့သဘောဖြစ်ကြောင်းလည်းပြောသွားတာပါ။ကျောင်းသူ Slay AI ကတော့သူတို့အရွယ်သူတွေဒီကိစ္စသိစိတ်မဝင်စားဘူးလို့ဆိုပါတယ်။
A lot of people followed right after he was elected, but I think now it kind of died.
တမနာဖြစ်လာပြီးတော့သူ့ကြောင့်လူတော်များများပြောနေတာကျွန်မသိရဲ့။ဒါပေမဲ့ပြီးတော့လည်းပြီးသွားတာပဲလို့ထင်တယ်။လူရေးတာကိုတိတ်ပြီးတော့ give side ကြပါဦး
။ရုရှားနိုင်ငံမှာတော့ဒီကိစ္စအာရုံပို site တာကိုတွေ့ရတယ်လို့ Donald Trump ကိုထောက်ခံသူလည်းပုံများပါတယ်။ Michael ကတော့ American တွေကပဲ Trump ကိုရွေးတာပဲ။အခုပဲဒီဆုံးဖြတ်ချက်ကိုပြန်ပြောင်းခြင်းနဲ့ဆိုတော့မှားတာပေါ့လို့ပြောပါတယ်။Andrei Kotunov ကတော့ American နဲ့ Russia တို့မဟာဗျူဟာရပြိုင်ဘက်တွေဖြစ်ကောင်းဖြစ်မယ်။ဒါပေမဲ့ဒါဟာ American ရဲ့နိုင်ငံရေးပြဿနာကိုလူလူလားလား Russia တို့မြင်ကျင်တယ်လို့တော့မဆိုလိုနိုင်ကြောင်းလည်းပြောပါတယ်။
The only US president who can fix problems with Moscow is a strong US president.
Russia နဲ့ရှိတဲ့ပြဿနာတွေကိုပြေလည်စေဖို့လုပ်နိုင်တဲ့က
ခိုင်မာအားကောင်းတဲ့အမေရိကန်သမ္မတပါအခုထရမ့်ကတရားစွဲဆိုခံရဖို့စုံစမ်းစစ်ဆေးခံရလို့သူ့ကိုအားနည်းစေပါတယ
်အီဂျစ်နိုင်ငံသားဆမဲဂူနီယမ်ကတော့ထရမ့်အပေါ်စစ်ဆေးချက်တွေကိုအီဂျစ်ကသူ့ရဲ့ခေါင်းဆောင်တွေနဲ့နှိုင်းယှဉ်ပြီးမြင်နေပါတယ
်وموضوع الانتخابات ده مصلحه شخصيه ان هو بيدور على فساد فذكر يعني ذكر
تو بوغو يي جو ميا دوبه تو سينزا نيدا با تو ادوي اتوكو يامي سو تچا لو ري چا ساو مو ري كو تو لايك فور نيما بي
دا افريكا نايغان جوهانسبرغ ميو ما رو دي كيسا ابو تبودا كوي بيا مو ري شي ني با دي دا افريكا تو شون وان غا ترامب كو تمرا يارو غا ٹھوب بي بو اچاو ممين بو لو بيو بي مي دا افريكا دا مايسا غا رو تمرا ترامب ها امريكان نايغان ادوي اكاونت تكو ما ملوب بي دا چاو ٹھوب بي تين نه لو لے ٹھي مي ني با دي တမရကိုတရားစွဲဆိုရေးလုပ်ငန်းစဉ်ဟာ2020ခုနှစ်တည်းလအတော်တော်ကြာတဲ့အထိပြည်သူနိုင်မှာမဟုတ်တာကြောင့်အမေရိကန်နိုင်ငံရဲ့အလှည့်ပြောင်းတစ်ခုချင်းစီကိုကမ္ဘာတဝန်းကလူတွေစိတ်ဝင်စားစောင့်ကြည့်ဖို့အခွင့်ရနိုင်အောင်မှာဖြစ်ကြောင်းပါခင်ဗျာ
ပြည်ဝင်အမေရိကန်အသံကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ကြရပါမယ်တောင်ကိုရီးယားနဲ့မြန်မာဆက်ဆံရေးဟာစီးပွားရေးအပါအဝင်ကဏ္ဍပေါင်းစုံမှာတိုးမြင့်လာနေပါတယ်။ဒါပေမဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုတော့အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွန်းဆွယ်နဲ့မြန်မာဆက်ဆံရေးကျွမ်းကျင်သူအမေရိကန်ပမောက္ခတဦးကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုဝင်ဘာလ26ရက်နေ့ပနေ့ကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်ဆူဂျီဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နှစ်နိုင်ငံဆက်ဆံရေးတည်တံ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မဲအင်ဂျင်နိုင်ငံအသေးစိတ်ကိုဆက်ပြီးတင်ပြမှာပါ
။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးတိုးတက်ခိုင်မာမှုရှိရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပ
ါ။I think
ငွေနော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်မှာမကြသေးမီကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားသမ္မတခီးစဉ်အတွင်းနှစ်နိုင်ငံကြားသဘောတူခဲ့တဲ့ကိစ္စရပ်တွေအကောင့်ထည့်ဖော်ရမှာတိုးတက်မှုတွေရှိနေတဲ့အကြောင်းပြောသွားပါတယ်။ဒါအပြင်ပညာရေးစိုက်ပျိုးရေးနဲ့ရေလုံငန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပါအဝင်ဖွံ့ဖြိုးရေးကဏ္ဍတွေမှာအကျိုးတူပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့ကိစ္စရပ်တွေကိုဒေါက်ဆန်းစုကြည်ကအဓိကဆွေးနွေးသွားပါတယ်။အလားတူသမရမွန်ဂျေအင်းကလည်းစက်တင်ဘာလကမြန်မာနိုင်ငံကိုလာခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးရေးအစီအစဉ်နဲ့သူ့အစိုးရရဲ့တောင်ပိုင်းဒေသမူဝါဒသစ်နှစ်ခုလုံးဟာပြည်သူတွေငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်အဓိကတန်ဖိုးတွေကိုအတူတကွထိမ့်သိမ်းဆောက်ရှောက်ထားတာဖြစ်ကြောင်းပြောဆိုခဲ့တဲ့အချက်ကိုပဲအဓိကထားပြီးထပ်မံအလေးပေးဆွေးနွေးသွားပါတယ်။ခေါင်းဆောင်နှစ်ဦးတည်တံ့တွေ့ဆုံပြီးတဲ့နောက်ငါးလုံငန်းဆိုင်ရာပူပေါင်းဆောင်ရွက်မှုအသက်မွေးဝမ်းကြောင်းဆိုင်ရာတင်ဒန်းများပူပေါင်းဆောင်ရွက်မှုနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍပူပေါင်းဆောင်ရွက်မှုစတဲ့နားလည်မှုစာကျွန်းလွှာ၃ခုကိုသက်ဆိုင်ရာဝန်ကြီးတွေကအတိအတိလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်မှာတောင်ကိုရီးယားဘက်ကဆက်ဆံရေးတိုးမြင့်လာတာရှိပေမဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးအတွက်အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွန်းဆွယ်အရေးအပါအဝင်မြန်မာအရေးကိုနှစ်ပေါင်းများစွာလေ့လာဆောင်ကြည့်ခဲ့သူအမေရိကန်ပြည်ထောင်စုဂျော့ချ်တောင်းတက္ကသိုလ်ဂုံတူးဆောင်ပါမော့ခဒေးဗစ်စတိုင်းဘတ်က VOA ကိုပြောပါတယ
်။ Myanmar does hope to diversify its assistance.It's getting across the China Belt and Road but also it's getting a good bit of
running any near သူ့အတွက်ကူညီတွေကိုတနေရာတဲကမဟုတ်ပဲနေရာမျိုးမျိုးကရဖို့မျှော်လင့်ထားတာပါတရုတ်ရဲ့ရဝန်းတစ်ခုလမ်းမတစ်ခုစီမံကိန်းကနေအကူအညီရနေတယ်လို့ဂျပန်စီကလည်းစက်မှုစုံနဲ့တခြားအကူအညီတွေပါဝင်မြန်မာနဲ့စီးပွားရေးအရဆက်ဆံရေးကောင်းကောင်းရှိထားပါတယ်ကိုရီးယားအတွက်လည်းဒီလိုမျိုးလုပ်မယ်ဆိုရင်အလွန်ကောင်းပါတယ်ဒါပေမဲ့မြန်မာနဲ့ပတ်သက်ရင်တရုတ်နဲ့ဂျပန်ကိုကိုရီးယားကရှင်းလို့မရသေးပါဘူးသူတို့တွေလည်းအရာကအဓိကယူရချက်မဟုတ်ပါဘူးကိုရီးယားရဲ့ရည်မှန်းချက်ကစည်းကွက်တိုးချဲ့ဖို့နဲ့ဆက်ဆံရေးကောင်းမွန်ဖို့တရားစီရေးပဲဖြစ်ပါတယ်။ဒါပြင်ကိုရီးယားနဲ့နှိုင်းယှဉ်ရင်မြန်မာမှာလူထုမကသက်သာတဲ့အတွက်ယင်းနှိမ့်နယ်မှုတွေလည်းနောက်ပိုင်းမှာပါလာပါလိမ့်မယ်။ဒါပေမဲ့ကိုရီးယားရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတော့အကူအညီပေးမှာမဟုတ်ပါဘူး
။သမ္မတမွန်ဂျေအင်းအစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်၊ဂျပန်၊တရုတ်တို့နဲ့အပြိုင်အားကောင်းအောင်အလေးပေးတိုးချဲ့လာတယ်ဆိုပေမဲ့လက်ရှိအချိန်မှာတောင်ကိုရီးယားနဲ့ဂျပန်ဆက်ဆံရေးတင်းမာမှုဟာဒေတာလုံးုံရေးကို NDA ဖြစ်စေနိုင်တယ်လို့ပါမော့ခစတိုင်းဘတ်ကပြောပါတယ
် The value to Korea to improve its relations with ASEAN and with Myanmar in particular is very important
တမရမူးနဲ့သူအစိုးရတွေမြန်မာပါဝင်အာဆီယံနဲ့ဆက်ဆံရေးထိုးထွက်ဖို့တကယ်ကိုအရေးကြီးအလေးထားတဲ့ကိစ္စဖြစ်ပါတယ်တောင်ကိုရီးယားအနေနဲ့အမေရိကန်တရုတ်ဂျပန်တို့နဲ့သူတို့ဆက်ဆံရေးအလေးထားသလိုမျိုးပေါ့ဒါပေမဲ့အခုချိန်မှာဂျပန်နဲ့တောင်ကိုရီးယားဆက်ဆံရေးကအရန်ကိုဆိုးနေပါတယ်အာရှအရှေ့မြောက်ပိုင်းမှာအဓိကအရေးပါတဲ့မဟာမိတ်နိုင်ငံအကြား အပြေမလည်ဖြစ်နေတာကိုအမေရိကန်ပြည်ထောင်စုကအလွန်ပဲစိုးရိမ်ပါတယ်။တနိုင်ငံခြားညှင်းပွားမှုဟာဒေသတစ်ခုလုံးလုံခြုံရေးအတွက်အလွန်အန္တရာယ်ကြီးပါတယ
်။နိုဝင်ဘာလ25ရက်နေ့နဲ့26ရက်နေ့ကကျင်းပခဲ့တဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာလွန်ခဲ့တဲ့1989ခုနှစ်ကစတင်ခဲ့တဲ့အာဆီယံနဲ့ကိုရီးယားသမ္မတနိုင်ငံကြားဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်လည်းဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့သူ့ရဲ့၄ရက်ကြာတောင်ကိုရီးယားခီးစဉ်အတွင်းဒီကနေ့မှတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်
။မအင်ဂျင်နိုင်တင်ပြသွားတာပါ။အခုတော့အရှိတောင်အရှာကစီဂိမ်းအားကစားသတင်းလွှာတရက်ကိုနားဆင်ရပါမယ်။အချိန်30မြောက်အရှိတောင်အရှာအားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာ U22 ဘောလုံးအသင်းဟာနိုဘလ29ရက်နေ့ဗုဒ္ဓဟူးနေ့မှာတော့အင်ရှင်ဖိလစ်ပိုင်အသင်းနဲ့ကစားရမှာဖြစ်ပါတယ်။ဖိလစ်ပိုင်ကအင်ရှင်ဖြစ်တာအပြင်ခန္ဓာကိုယ်ကြိုက်ခံမှုပိုင်းမှာလည်းပိုပြီးအားကောင်းလာကြောင်းမြန်မာအသင်းခက်ခက်ခဲခဲကစားရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဖိလစ်ပိုင်နဲ့မြန်မာအသင်းပေါ်တုံ့တက်ချက်အခုနှစ်စီဂိမ်းပြိုင်ပွဲမှာမြန်မာအသင်းရဲ့အလားအလာတွေနဲ့ပတ်သက်ပြီးကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့2019ရှီတောင်အာရှအားစားပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုပြီးခဲ့တဲ့တနင်္လာနေ့ကစတင်လိုက်ပြီးဒီကနေ့မှာတော့မြန်မာအသင်းဟာအုပ်စုဒုတိယပွဲစဉ်ဖြစ်တဲ့အင်ရှင်ဖိလစ်ပိုင်နဲ့ကစားအောင်မှာဖြစ်ပါတယ်။တနင်္လာနေ့ကအဖွင့်ပွဲစဉ်မှာတော့မြန်မာအသင်းဟာမလေးရှားနဲ့တကူးစီတီးကြထားပါတယ်။အဲ့ပွဲမှာမြန်မာကဥဆောင်ကိုတွင်းခဲ့ပေမဲ့နောက်တန်းအမားကြောင့်ဂိုးပြန်ပေးခဲ့ရပြီးတော့တည်ဖြစ်ခဲ့တာပါမလေးရှားနဲ့ပွဲမှာမြန်မာအသင်းရဲ့ကစားပုံနဲ့ပတ်သက်ပြီးတော့အားကစားကလောင်ရှင်ကိုစောမျိုးတန်းကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်မြန်မာအသင်းရဲ့အဲ့ပွဲမှာတော်တော်လေးအမားများခဲ့တယ်လို့ပဲပြောရမှာပေါ့ဆရာရင်ကံကောင်းလို့သာတည်တမတ်ရခဲ့တဲ့အနေအထားလို့ပြောရမှာပေါ့ဘာလို့လဲဆိုတော့ပေးလိုက်ရတဲ့ချီပါကူးကိုကြည့်ပြဘလို့မှမဖြစ်တဲ့အမားနေပေးလိုက်ရတာလေနောက်ဒီတိုက်စစ်ပေါ့တိုက်စစ်ပိုင်းကလည်းဟိုပနရီအေရီယာထဲမှာအပိုင်ရတဲ့ဂိုးတော်မှပဲဂိုးဖြစ်အောင်မဖန်တီးနိုင်တဲ့အနေအထားမျိုးတွေရှိခဲ့တယ်လေတော်တော်လေးအားနည်းတယ်တိုက်ဖြစ်ပိုင်းကဂိုးသွင်းမတည်ကြဘူးကွင်းလဲရလဲဖြတ်ထုတ်မှုအပိုင်မှာအားနည်းတယ်ပေါ့ဗျာ
အုပ်စုအဖွဲ့ပွဲစဉ်မှာမြန်မာကမလေးရှားနဲ့တည်ကြခဲ့သလိုအင်ရှင်ဖိလစ်ပိုင်ကလည်းကမ္ဘောဒီးယားနဲ့တကိုးစီတည်ဖြစ်ထားလို့ဒီအုပ်စုမှာမြန်မာဖိလစ်ပိုင်မလေးရှားနဲ့ကမ္ဘောဒီးယားတို့တမက်စီတူးနေပါတယ်ဒါကြောင့်အုပ်စုကနေနောက်တစ်ဆင့်တက်နိုင်ဖို့အတွက်ဒုတိယဖွဲ့စဉ်မှာနှစ်သင်းစလုံးအနိုင်ရဖို့အရေးကြီးနေပါတယ်။ဖိလစ်ပိုင်ကိုသူ့မြေသူ့ရေသူ့ပြည်သက်ရှေ့မှာကစားမှာဖြစ်တဲ့အတွက်ဒီပွဲဟာပထမပွဲထက်တော့ပိုပြီးတော့ခက်ခဲမှာတော့သိကြတယ်လို့ဆိုရမှာပါ။ဆိုတော့မြန်မာအသင်းအနေနဲ့ဖိလစ်ပိုင်ကိုအနိုင်ရဖို့အတွက်ဘာတွေလုပ်ဖို့လိုအပ်ပြီးဒီပွဲဘောကူဇော်မျိုးတန်ကရောဘယ်လိုခံမှန်းပါသလဲ
။မလေးရှားနဲ့ရှင်လို့ရှိရင်အခုကစားမယ့်ဖိလစ်ပိုင်ကပိုပြီးတော့မြန်တယ်ပိုပြီးတော့တွန်းတိုက်တဲ့ကစားနိုင်ငံရှိတယ်။နောက်အရေးကြီးဆုံးအချက်ကဖိလစ်ပိုင်ကအေရီယာအပြင်ကနေကန်သွင်းတဲ့ကန်သွင်းချက်တွေကတော်တော်လေးအားကောင်းနေကြ။သူကဖိလစ်ပိုင်နဲ့ပွဲမှာအနိုင်ရကျင်တယ်ဆိုလို့ရှိရင်တော့နီးပြအနေနဲ့ခန်းစစ်နဲ့ကွင်းလယ်မှာဘောလုံးကိုထိမ်းပြီးကစားတဲ့နီးပြကလည်းသူတင်ကိုတင်ဖွင့်ကစားပြီးတော့သူတကိုသွင်းကိုနှစ်ကိုရအောင်သွင်းမယ်ဆိုတဲ့ဘယူဟာနဲ့ပွဲထွက်မှာပဲအနိုင်ရဖို့အတွက်အလားအလာရှိတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်တယ်
မြန်မာအသင်းဟာအုပ်စုအေမှာအင်ရှင်ဖိလစ်ပိုင်မလေးရှားကမ်ဘောဒီးယားတီမောလက်စတီအသင်းတို့နဲ့တအုပ်စုတဲ့ကြနေပြီးတော့လာမယ့်နိုဘာ29ရက်နေ့မှာတော့တီမောလက်စတီဒီဇင်ဘာ2ရက်နေ့မှာတော့ကမ်ဘောဒီးယားအသင်းအနေနဲ့ကစားမှာဖြစ်ပါတယ်2013ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့28ကြိမ်မြောက်စီဂိမ်းမှာမြန်မာအသင်းဟာအုပ်စုကနေထွက်ခဲ့ရပေမဲ့2015ခုနှစ်မှာဖိုင်နယ်အထိတက်နိုင်ခဲ့သလိုပြီးခဲ့တဲ့2019မှာလည်းစီမီဖိုင်နယ်အထိတက်ခဲ့ပါတယ်ဆိုတော့အခုနဲ့စီဂိမ်းမှာရောမြန်မာအသင်းရဲ့အလားအလာဘယ်လိုရှိနိုင်ပါလဲဒီပေါ်မှာတော့ကုဇော်မျိုးစံက
ဒီနှစ်စီဂိမ်းပြိုင်ပွဲဝင်မျိုးဟာဘောလုံးအသင်းရဲ့အလားအလာကိုပြောရမယ်ဆိုလို့ရှိရင်တော့တိတ်တော့မလွယ်လာဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါဖိလစ်ပိုင်ရဲ့ပွဲကိုလည်းဟိုအသေးအံကစားရမယ်နောက်တစ်ခုကဖိလစ်ပိုင်ကအင်ရှင်များအင်ရှင်ဖြစ်တဲ့အပြင်ကျွန်တော်ကအထက်မှာပြောခဲ့သလိုပဲမြန်မာအသင်းနဲ့နှိုင်းချင်လို့ရှိရင်တို့မှအားသာချက်တွေအများကြီးရှိတယ်ဆိုတော့ဒီနှစ်စီဂိမ်းပြိုင်ပွဲဝင်မြန်မာ U22 အသင်းရဲ့အလားအလာကဟိုပြီးခဲ့တဲ့နှစ်ကလိုရလတ်မျိုးပြန်ရဖို့ဖြစ်နိုင်ချေတော်တော်လေးနည်းတယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်ချင်ပါတယ
်။တစ်ချိန်ကအာရှမှာရှမ်းရှမ်းတောက်အောင်မြင်ခဲ့တဲ့မြန်မာဘောလုံးအသင်းဟာအာရှအစားပြိုင်ပွဲမှာရွှေစိတ်နှစ်ချိန်ရခဲ့သလိုရှီတောင်အာရှမှာလည်း1965မှာထိုင်းနဲ့ဖူးတွဲတဲ့ချိန်အပါအဝင်1969 69 81နဲ့83ခုနှစ်တွေမှာ၅ချိန်ဆက်တိုက်အနိုင်ရခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းနောက်ဆုံးချိန်ရွှေစိတ်ရခဲ့တာက1983ခုနှစ်ကဖြစ်တဲ့အတွက်အခုဆိုရင်မြန်မာဘောလုံးအသင်းရှီတောင်အာရှအစားပြိုင်ပွဲမှာရွှေစိတ်မရတာဟာနှစ်40ကျော်လာခဲ့ပါပြီမြန်မာ U22 အသင်းအနေနဲ့ဒီဒီချိန်မှာပြိသက်တွေမျောလင့်နေတဲ့ရွှေစိတ်ကိုယူနိုင်မလားဆိုတာကတော့ရင်ခုန်စွာနဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
စီဂိမ်းပြိုင်ပွဲဝင်နေတဲ့ U22 မြန်မာအသင်းရဲ့အလားအလာနဲ့သုံးသပ်ချက်တွေကိုကိုရန်နိုင်ကတင်ပြပေးသွားတာပါ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူရင်းအပေါ်မပြတ်မတ်ဤတန့်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
။မြန်မာစစ်တပ်ရဲ့ကုမ္ပဏီတွေကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့နဲ့ဆိုရဲခေါင်းစဉ်နဲ့ရန်ဟီလီနဲ့ Isabel Dot တို့ရေးသားထားတဲ့ဆောင်မကို aljazeera.com မှာဖတ်ရပါတယ်။မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ကိုင်နေတာကစစ်တပ်ရဲ့ဩဇာကြီးအောင်လို့အားပေးစလို့ဖြစ်မယ်လို့ရေးသားထားတာပါ။2016 NLD အစိုးရတက်လာချိန်အကောင်းမြင်တဲ့သဘောနဲ့နိုင်ငံတကာတိုင်းဝိုင်းကမြန်မာအပေါ်မှာချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့တာဟာအချိန်ဆောသွားတယ်လို့သတိပေးခဲ့သူတွေလည်းရှိရလို့យေသားထားပါတယ်။နိုင်ငံတကာတိုင်းဝိုင်းနေနဲ့အထူးသဖြင့်မြန်မာနိုင်ငံစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေး Corporation MEC တို့လိုမြန်မာစစ်တပ်နဲ့ဆက်ဆံနေတဲ့မြန်မာစစ်တပ်ပိုင်းနဲ့ကုမ္ပဏီတွေအားလုံးကိုပြစ်မှတ်ထားပြီးတော့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာလို့တိုက်တွန်းយေသားထားပါတယ်။ရွှေကြော်ရရခိုင်ပြည်နယ်တွင်းကနေထွက်ပြေးရတဲ့ဖြစ်ရမှာမြန်မာစစ်တပ်ကြီးကဲတွေကိုလူမျိုးတုံးတက်ဖြတ်မှုလူသားစုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေနဲ့အပြစ်ရှိတဲ့အကြောင်းနိုင်ငံတကာကဆွဆွဲထားရလဲဖြစ်တယ်လို့យေသားထားပါတယ်။တန်ခဲပိတ်ဆို့မှုတွေဖယ်ရှားလိုက်ခြင်းကစစ်တပ်ကိုဖိအားပေးနိုင်မှုညော့သွားစေတယ်လို့လည်းဆိုပါတယ်။ဗန်လုပ်ငန်းခီးသွားလုပ်ငန်းသေယူပို့ဆောင်ရေးစက်ရုံတွေနဲ့ဆက်သွယ်ရေးလုပ်ငန်းတွေကစစ်တပ်ပိုင်ကုမ္ပဏီတွေကို2016ထိတန်ခဲပိတ်ဆို့မှုတွေချမှတ်ထားကြတယ်လို့လည်းយေသားထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်မှာစစ်တပ်ရဲ့အာဏာလွှမ်းခြုံနေသေးရတော့အားလုံးမျောလင့်ထားတဲ့ပြောင်းလဲမှုမျိုးမြန်မာနိုင်ငံမှာပေါ်ဆောင်နိုင်မှာမဟုတ်သေးဘူးလို့လည်းយေသားထားပါတယ်။စစ်တပ်ကိုပဲတီးတန့်ပြစ်မှတ်ထားပြီးတော့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေနိုင်ငံတကာအသံဝိုင်းကဆောင်ရွက်ဖို့အချိန်တန်ပြီးဆိုပြီးတော့လည်းយေသားထားတာကိုကောင်းတော့တင်ပြလိုက်ရပါတယ်ရှင်။မြန်မာစစ်တပ်ကိုဒေါန်ဆန်းစုကြည်ကရှုံချမှုမရှိတဲ့ပုံမှာကျမတို့ရဲ့ထင်မြင်ချက်တွေလွဲမှားနေတယ်ဆိုတဲ့ကောင်းစင်နဲ့အပဂျီဒူတာရေးသားထားတဲ့ဆောင်းပါးကိုတော့ economic.times.indiatimes.com မှာဖတ်ရပါတယ်။လူမျိုးတုံးတက်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုမီးရှို့မှုတွေနဲ့ဆီယာဆွဲမှုတွေကျူးလွန်နေလို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်တပ်မတော်ကိုဒေါန်ဆန်းစုကြည်ကဘာလို့ရှုံချပြောဆိုခြင်းမရှိရလဲဆိုပြီးတော့မြန်မာနိုင်ငံရဲ့အကြောင်းဆွေးနွေးတိုင်းမေးခွန်းထုတ်သူတွေရှိနေတယ်လို့ရေးသားထားပါတယ်။လူတိုင်းဟာအမားကိုတိချိန်မှာပြင်ဆင်ခွင့်ရှိတယ်ဆိုရဲဗုဒ္ဓတရားတော်ကိုလိုက်နာပြီးတော့ဒေါန်ဆန်းစုကြည်ကစစ်တပ်ကိုပုတ်ခတ်ရှုတ်ချခြင်းမရှိတာလို့အထောက်ပြထားပါတယ်။ဒေါန်ဆန်းစုကြည်ဟာကျင့်ဝတ်တိတ်ခါအရမှန်တဲ့ကိစ္စအဖြစ်ယူဆကြတဲ့တပ်မတော်ကိုထိတိုက်ရှုတ်ချခြင်းမရှိဘူးလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဝေဖန်နေကြတာပါ။ဒါပေမဲ့လေဒေါန်ဆန်းစုကြည်လက်ခံထားတဲ့ကျင့်ဝတ်တိတ်ခါအရမှန်နဲ့လောက်ရဲ့မှန်ကန်တဲ့နေလဲဆိုတာကအမုန်းတရားကိုအခြေခံတဲ့ထိတိုက်ရင်ဆိုင်ခြင်းမျိုးမဟုတ်ဘူးလို့ဆိုပါတယ်။2012ခုနှစ်တုန်းကလွှတ်တော်တွေကိုဒေါ်ဆန်းစုကြည်ပထမဆုံးအကြိမ်ဝင်ရောက်ချိန်မှာတော့သူ့ကိုအချုပ်ကျနေစမှာသူနဲ့သူ့မိသားစုအပေါ်မှာနှိပ်စက်ခဲ့တဲ့တပ်မတော်အပေါ်မှာနာကျင်မှုမရှိဘူးလားစစ်သားတွေနဲ့ဘေးကျင်းရှင်ထိုင်ရတာစိတ်နှောင့်ယှက်မဖြစ်ဘူးလားဆိုပြီးတော့ဒီနေ့တော့တွေကမေးခဲ့ကြပါတယ်နာကျင်ရမရှိပါဘူးဒီလိုဘေးကျင်းရှင်တူတူထိုင်ရတာကျင်းနေပါတယ်လို့ဒေါ်ဆန်းစုကြည်ပြောသားတာကိုမှတ်မှတ်သားသားကိုကဟေးသားထားပါတယ်ဒါဟာပေါ့ပေါ့တန်တန်ဖြေခဲ့တာမဟုတ်ဘူးလို့ဆောင်းပါးရှင်ကဆိုပါတယ်တရဝါအလုံးပေါ်မှာတူသောမြစ်တာထားရမယ်ဆိုတဲ့ဗုဒ္ဓဘာသာရဲ့အစိုးအရစစ်တပ်ရဲ့ဆိုးရွားရဲ့လုပ်ရက်တွေကိုမကြိုက်ပေမဲ့လည်းသူတို့ကိုယ်မားကိုတိပြီးတော့ပြန်ပြင်ခွင့်ရှိတဲ့အချက်ကိုရှေးရှုမျှော်လင့်တာကဒေါန်ဆန်းစုကြည်ရဲ့ကိုယ်ပိုင်ယုံကြည်ချက်ပဲဖြစ်တယ်လို့យေသားထားပါတယ်။မတရားအကြမ်းဖက်လုပ်ရက်တွေလူခွင်ချိုးဖောက်မှုတွေကိုရှုတ်ချပြီးတော့တရားဥပဒေအရမျှတမှုပေါ်ဆောင်ဖို့ဒေါန်ဆန်းစုကြည်ကအမြဲတစေပြောဆိုနေတတ်တယ်လို့လည်းយေသားထားပါတယ်။ဒါပေမဲ့လေဒီလိုဆိုးရွားတဲ့စစ်တပ်ရဲ့လုပ်ရက်တွေကိုပဲသူကဝေဖန်တာဖြစ်ပြီးတော့တစ်ချိန်ချိန်မှာကို့အမားကိုကိုတိပြီးတော့အမှန်ပြင်နိုင်တဲ့စစ်တပ်အပေါ်မှာဝေဖန်တာတော့မဟုတ်ဘူးလို့យေသားထားပါတယ်။ဒေါန်ဆန်းစစ်ကြီးကိုဝေဖန်တာကအခုချိန်မှာခက်ဆားနေတဲ့အရာတစ်ခုဖြစ်တယ်ဆိုပြီးတော့လေဆိုပါတယ်။ဒါပေမဲ့လေအမှန်တကယ်ကတော့ဒေါန်ဆန်းစစ်ကြီးဟာကျမတို့ဘလို့တွေးရမှန်းတောင်မသိအောင်လို့ရှားပါလို့နဲ့တရားဓမ္မအတွေးခေါ်တဲ့နိုင်ငံရေးသမားတယောက်ဖြစ်တယ်ဆိုပြီးတော့ဆောင်းပါးရှင်ကយေသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော့ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တန်ရဲ့ဗိုလ်ဒုနှစ်မနက်ခင်းအစီအစဉ်တွေကိုမနက် 9:00 အထိတင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ32 40 48တူအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းစီစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရကဏ္ဍမှာအခုလိုကြားရပါမယ်
။ပညာရေးစနစ်မှာဒီ library ကအရေးကြီးတယ်။ဒီ library ကိုကျွန်တော်တိကျအသုံးချနိုင်မယ်ဆိုရင်တော့ဒီပုံမှုကောင်းမွန်တဲ့ဒီပညာကို
library network ကိုတည်ထောင်သူတယောက်ရဲ့ယုံကြည်ရကဏ္ဍကိုမကြခင်နားဆင်ကြရပါမယ်။အခုတော့အရင်ဆုံးကိုသားညုံတင်ဆက်တဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာမြန်မာနိုင်ငံက ICJ မှာတရားစွဲထားတာကိုနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံကာကွယ်မဲ့ကိစ္စအပေါ်ဆွေးနွေးထားတာတွေကိုနားဆင်ကြရပါမယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံတိုင်ပင်ခံဦးဆောင်ကိုင်တွယ်မဲ့ ICJ ခီးကိစ္စပါ။မြန်မာနိုင်ငံဟာလူမျိုးတုံးတုတ်တင်မှုတာစီနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည့်ဆိုင်ရာနိုင်ငံတကာတရားရုံးမှာဆွဲဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်တော်ဖြစ်ရှင်မဲ့ဆိုပြီးတော့ဆွဲကထုတ်ပြန်ပါတယ်လူခွန်ကြီးဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာရဲ့စန်တာအာစန်တာစရာဖြစ်ခဲ့ရတဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်ကဒီအမှုကိုဦးဆောင်ကြိုက်တွယ်မယ်ဆိုတဲ့အပေါ်မှာရရှိနေပြီကဘလူးယူစပါလေကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါ။နောက်မြန်မာနိုင်ငံဘက်ကတကယ်ခုခံပြင်းထန်ပါမလားဘာလို့သတိထားရလဲကျွန်တော်တို့ပြောပါလေ။အဓိကပြည်နယ်ပေါ်ရှိပြီးပုဂ္ဂိုလ်နဲ့ဖိတ်ခေါ်ထားပါလေ။အခုကတော့ Inter News အဖွဲ့ကြီးရဲ့သတင်းပညာရေးဆိုင်ရာဂျန်ပီဦးစင်ဝင်းကိုစင်ဝင်းဖြစ်ပါလေဗျာ။လေးလိုက်ပေါ်မှာရှိပါလေ။နောက်တစ်ခုကတော့ဒီလူခွင့်ရေးနဲ့နိုင်ငံရေးဆိုင်ရာဒီလေးလာရေးဆောင်ပါတွေသုံးသပ်ရေးသားသူဖြစ်တဲ့ကိုမှုသက်နှစ်ဦးစလုံးလေးလိုက်ပေါ်မှာရှိပါလေခင်ဗျာ။ကျွန်တော်အရင်ဆုံးကိုစင်ဝင်းကိုဖိတ်ခေါ်ကြပါလေခင်ဗျာ။ကိုစင်ဝင်းကြားရမယ်ထင်ပါလေ။ကျွန်တော်ပြောလို့ပါပဲဒူဒေါန်ဆန်းစုကြည်ကဒီ The Hague ဒီ ICJ ကိုသွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ We Stand With You ဆိုပြီးတော့တော်လေးကြိုဆိုကြတဲ့အင်အားစုတွေတော်များလည်းတွေ့ရပါတယ်။ဒါပြင်တစ်ဖက်မှာဒေါန်ဆန်းစုကြည်သွားတာဟာမကောင်းဘူးဆိုပြီးတော့ကန့်ကွက်တာတွေလည်းရှိပါတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်သွားတာကခေါင်းဝင်ခံတယ်ဆိုပြီးတော့လည်းဝေဖန်တာတွေလည်းရှိနေပါတယ်အမျိုးမျိုးပေါ့နော်။အဲ့တော့ဒီတုံ့ပြန်ချက်တွေတန်းပတ်သက်ပြီးပါခြုံပြီးတော့ကိုစင်ဝင်းပါများပြောလိုပါတယ်ခင်ဗျာ။ဒေါန်ဆန်းစုကြည်သွားပြီးဥဆောင်တာတကယ်ပဲဟန်ကြပါမလား။
ပထမဆုံးတော့ဒီ ICJ အမှုဟိုဖြစ်လာတဲ့ဒီလိုမျိုးတရားရင်ဆိုင်မယ်ဆိုတော့ကောင်းတဲ့အချက်ကတော့ဒီမှာဘာတွေဖြစ်ခဲ့လဲဆိုတဲ့ဟာကိုကျွန်တော်တို့ပို့ပြီးတော့အသေးစိတ်တီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်နော်ကျွန်တော်တို့ဒါတက္ကပါလုံးပေါ့လေတီးခွင့်ရလာလိမ့်မယ်လို့ပြောနေတယ်ဒေါက်ဆန်းစုကြည်ကသွားမယ်ဆိုတဲ့အခါကျတော့သူကဘယ်ဟာနဲ့သွားမှာလဲပေါ့သူကဒီအားရရမဟုတ်ခဲ့မဟုတ်ပါဘူးပေါ့နော်ဒီsecurity cleaning လောက်တာတွေမရှိပါဘူးဟိုဒါမှမဟုတ်ငင်းမှာပဲဆိုရင်တော့လေအဲပြဿနာရှိတာပေါ့လေဟိုအဲ့လိုမဟုတ်ဘဲနဲ့အမှန်တရားအတွက်ကိုအာဟိုတွားရှင်းဆိုင်မယ်အဲ့ဒါမျိုးဆိုရင်တော့ဓမ္မကောင်းတဲ့ဟာဖြစ်လာမှာပေါ့နော်ဒီမှာကအဲဒီမှာကဘာဖြစ်လဲဆိုတော့ဒွန်ဆန်းစုကြည်ကျွန်တော်ဟိုသမီးဖြစ်တာပေါ့တကယ်ဟိုတည်ရလားပေါ့နော်အဲ့ဒါပဲလို့လဲဆိုသူတောက်လျှောက်ပြောနေခဲ့တဲ့အဲစကားတွေကိုပြန်ပြီးတော့ကောက်ရတဲ့အခါကျတော့အချိန်နည်းမှန်ကိုသူမသိပဲနဲ့ဒါမျိုးတွေဖြစ်မယ်လို့သူမထင်ဘူး။နောက်ပြီးတော့သူ့မှာသူကဘာချင်းကမှုကမယုံဘူးပေါ့။ဒါတွေကလည်းလျှောက်ပြောနေတာဟာလာငါနိုင်ငံဟိုသူများတွေကနိုင်ငံတခြားနိုင်ငံတွေကတိုက်ခိုက်ခြင်းလို့ဒါမှမဟုတ်လို့ရှိရင်ငါ့ကိုတိုက်ခိုက်ခြင်းလို့စသဖြင့်ပေါ့နော်။အဲ့လိုမျိုးဟိုတန်တရားအမြင်နဲ့ပဲတနည်းအမြင်ထားတာပြဿနာမဟုတ်ဘူးသူကအဲ့ဒါကိုဟိုနားထောင်ဖို့ကိုတောင်အချိန်မပေးတာအာဘာဖြစ်လို့လဲဆိုတော့ဒီဟာနဲ့ပတ်သက်လို့နိုင်ငံတကာပြောလို့ရှိရင်သူဟိုအမတမ်းမအကဲဆက်ပြီးတော့တုံ့ပြန်တာတွေဟာလာရင်ဒီကိစ္စလိုဘာလို့ဒါမျိုးတွေအများကြီးတွေ့ရတဲ့အခါကျတော့အချိန်မှန်ကိုသူမသိဘူးလို့အမမဟိမသိပြင်အားနဲ့ပဲဟိုမသိသွားတာလားပေါ့နော်အဲ့ဒါမျိုးတွေအဲ့တော့ကျွန်တော်ကတော့ဒီလိုမျိုးတရားညင်ဆိုင်မှုကနေပြီးတော့ဟိုဒေါက်တာဘူဂျီရောဘယ်လိုဖြစ်တာလဲအဲ ပြီးတော့ဒီအမှုတွေအားကိုဘယ်လိုဖြစ်တာလဲဒီလိုမျိုးပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့အများအများဖြစ်ခဲ့တာတကယ်ကျွန်တော်တို့တမိုင်းမှာလူတမိုင်းမှာကိုကြီးမားတဲ့အမဲဆက်ကြီးပေါ့နော်အဲ့ဒီဟာနောက်ပြီးဒါမျိုးတွေနောက်တော့အခါမှမဖြစ်အောင်ကျွန်တော်တို့လူအဖွဲ့အစည်းကလည်းစောင့်ရှောက်ခြင်းစိတ်တွေပေါ်လာအောင်ဆိုတဲ့ဟာမျိုးဖြစ်တာပဲလို့ကျွန်တော်ပြောပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာမေးချင်တာခုနကကိုစိန်ဝင်းကဒေါန်ဆန်းစုကြည်တကယ်ပဲဒီအဖြစ်ပြက်တွေကိုတကယ်ပဲသိရလားဆိုရယ်တန်တရားပါเนาะဒါနဲ့ပတ်သက်လို့ကျွန်တော်မိကုန်းထုတ်ချင်တာကတက်မလော့ဘက်ကတော့တကယ်တမ်းပြောရင်သူတို့ကိုယ်တိုင်ပတ်သက်နေတော့အချက်လက်တွေတော်များရှိပုံရပါတယ်ပြောရမယ်ဆိုရင်ဂူတာပြင်ကိစ္စကိုအခုပဲဒီနေ့ဆိုရင်ပဲတက်မလော့ခုံရုံကနေပြီးတော့ဆစ်ဆီမှုတွေစတင်နေပြီပြောရရင်သူတို့တက်မလော့ဘက်ကလည်းပြောနေတာအချက်လက်အားဖြင့်ဒေါန်ဆန်းစုကြည်ကိုပံ့ပိုးသွားမယ်ကူညီသွားမယ်ဆိုတဲ့ဟာမျိုးတွေပြောနေပါတယ်ခင်ဗျာဒေါန်ဆန်းစုကြည်ဘက်ကရောတမရော်နဲ့ပူပေါင်းဆောင်ရွက်ပါမလားဒီအခြေအနေကိုဘယ်လိုမြင်ပါလဲခင်ဗျာတမရော်နဲ့အစိုးရဆက်ဆံရေး
တမရော်ဘက်ကဆိုရင်ဒီကိစ္စကြီးကကျွန်တော်သုံးသပ်ချက်ကတော့မပြီးသေးတဲ့ဟိုဆက်လမ်းကိုမပြီးသေးတဲ့လုပ်ချက်ကြီးတစ်ခုကိုဟိုသူတို့ဟိုလုပ်တယ်လို့ပဲမြင်ပါတယ်ဒါကအခုမှစတာပါဟုတ်ဘူးလေဒီဥနေမလက်ထိုက်တွေကနေပြီးတော့စလိုက်တဲ့ဟာအစဉ်သက်အူဒန်ရှိလို့ခေါ်လာပေါ်လို့ကြိုခင်ညွန်းတော့အလားနေပြီးတော့အခုနောက်ပိုင်းကိုဆက်လာခဲ့တဲ့ဟာတဘောကတော့ဗျာဒီလူတွေကဒီတို့နိုင်ငံမဟုတ်ဘူးနိုင်ငံညာနေပြီးတော့ဝင်လာတာဆိုတဲ့ဟာအဲ့ဒါတွေကအရင်တော့ဘယ်လိုတောင်းဖြစ်လာတာနောက်ပိုင်းတဖြည်းဖြည်းရှုံးလာတယ်အဲ့ဒီယုံကြည်မှုက society ထဲမှာကျွန်တော်တို့လူ့အဖွဲ့အစည်းမှာရောဟောဒီယုံကြည်မှုကပြင်းလာတယ်ကျွန်တော်တို့ဟိုဒီဒီမိုကရေစီအရစုဆိုတဲ့လူတွေကဂျန်နီယာတွေမှာဒီမိုကရေစီစတိုင်နေဒီကိစ္စမှာတော့လုံးဝလာမရဘူးဒါကဟိုနိုင်ငံကျူးကျော်သူဆိုတဲ့ဟာတွေဖြစ်သွားပြီးတော့သူတို့ရဲ့ရည်တည်ချက်တွေကပြောင်းပြန်လန်ကုန်တာအဲ့ဒါမျိုးတွေဖြစ်တဲ့အခါကျတော့ဟောဒီဟာတွေကဟိုတမရောအနေနဲ့ရတယ်ခုနကလိုမျိုးပါဟောso I finished business so so le ha myo atui chi ka de lo tin na di lo pamana mya mya di lu di lu ma ni nai aw so pi lo siman gain e wa bo organize chi pin na lo nai la la taman lu ma lo nai myo tu a asan chi le ho ana asan tet de lu le lo nai ne ha myo ba la
okay ကျွန်တော်ဒီနေရာမေးချင်တာကဒေါန်ဆန်းစုကြည်ကဒီအမှုကိစ္စမှာခုနကရှင်းနေရှိရတီကတော့သူကားထားပြီလို့ဆူရဘက်ကပြောပါတယ်စစ်တပ်နဲ့ပူပေါင်းဆောင်ရွက်မှုအခြေအနေရှိပါလားတကယ်ပဲပူပေါင်းဆောင်ရွက်နိုင်လားစစ်တပ်ကတော့ပြောတယ်သူတို့ကတော့ပူပေါင်းဆောင်မယ်ပြောပါတယ်
သူကကျွန်တော်ထင်တဲ့ဟိုပေါ့ international community ကိုလည်းငါရှင်းပြလိုက်ရင်လက်ခံလာလိမ့်မယ်ဆိုတဲ့ဟာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့နော်နောက်တစ်ဖက်မှာကျတော့ဒီပြည်တွင်းနိုင်ငံရေးမှာကျတော့ဟုတ်ပြီငါရက်တည်ပေးမယ်မင်းတို့ငါ့ဟိုတာထောက်ခံလိုက်အဲ့ဒီဟာနဲ့तू ကအလံကံပြီးတော့ဟိုတက်မှာပေါ့နော်အဲ့ဒါကလည်းဒီ ICG ဟာကတော့ဟိုတစ်ဖက်မှာကျွန်တော်ထင်တယ် ICG ကိုဟိုပထမမမျှော်လင့်ခဲ့ဘူးလို့ထင်တယ်အများပြန်တော့ ICC လို့ဟာမျိုးပဲပေါ့နော်အာဒီဒီ process ကြီးကမဖြစ်နိုင်ပါဘူးဆိုတာနဲ့ပဲစခဲ့တာဒါပေမဲ့ ICG ရဲ့ဟာဟိုသူတို့ဟိုမကြေးမိကြဘူးမြန်မာပြည်မှာလည်းဒီနိုင်ငံကဥပဒေကြီးလေ့လာတဲ့လူကမျိုးဆက်ပြတ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့ဆိုတော့ तू ကတော့ဟိုသူတက်ကင်းရတော့ဟိုနောက်တစ်မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျာကိုစိန်ဝင်လီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ကိုမှုသစ်ဖိတ်ခေါ်ကြပါလေကိုမှုသစ်ကိုတော့ကျွန်တော်တခုမေးချင်တာကအခုဒေါန်ဆန်းစုကြည်သွားမှနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတဲမှာကောပြည်ပမြန်မာတွေကြားထဲမှာတော့ဒီ Western Wit အောင်ဆန်းစုကြည်ပေါ့နော်ဒေါန်ဆန်းစုကြည်နဲ့တူသတားရက်ရက်တည်တယ်ဆိုတဲ့လှုပ်ရှားမှုတွေပေါ်လာတယ်။ဒါအပြင်ထောက်ခံပွဲတွေတချို့ဆိုအခုစကိုင်းမှာလုပ်နေပြီ။မန်လေးမှာလုပ်မယ်လို့သိရပါတယ်။အဲ့တော့ဒီထောက်ခံပွဲတွေဒီလိုလှုပ်တာတွေကတကယ်တမ်း ICG သွားမဲ့ကိစ္စမှာအကျိုးဖြစ်ရလားအကျိုးရှိရလားဘေးထွက်ဆိုးကျိုးတွေရှိနေလားကုမှုသက်ဘယ်လိုများသုံးသပ်မိပါလဲ။
အဲ့ဒါကတော့ကျွန်တော်မြင်တာပေါ့ကျွန်တော်မြင်တာဆိုတော့ကဒီဒေါန်ဆန်းစုကြည်ကဒီလူလူထောက်ခံမှုအရင်မြင်တယ်ပေါ့ဆိုတော့မြင်တဲ့ဟာကဒီကျွန်တော်ဒီသူသွားမယ်ဆိုတာကအပေါ်အားဖြင့်ကြည့်လို့ရှိရင်ကဒီလူတွေကိုညှို့ညွတ်သွားတာမျိုးဒီမျိုးသားချင်းကြားစီပိုကောင်းစီတာမျိုးပြောနေမှာဒါတစ်ဖက်မှာကျွန်တော်မြင်တာကျွန်တော်စိတ်ပူတဲ့အခြေအနေမှာကျွန်တော်ရှိရလို့မြင်တယ်ဆိုတော့ဘာလဲဆိုတော့ဒီလူတွေကြားထဲမှာပုံပြီးဖြစ်နေတာကဒီနိုင်ငံသားမုန်းတီးတဲ့စိတ်တွေနောက်ဒီဆုံရောက်မျိုးသားရေးဝါဒတွေပုံပြီးမီးထိုးလိုက်လို့ဖြစ်သွားတယ်ဘာလို့လဲဆိုတော့ဒီဒေါန်ဆန်းစုကြည်ကိုယ်တိုင်တရားသွားခြင်းဆိုင်ရပြီးမြန်မာပြည်သူတွေတရားစွဲခံရတယ်ဆိုတော့အခြေအနေမျိုးတွေတွေကဟိုမြင်သွားတာပေါ့မြင်တဲ့ခါကျတော့အခုဆိုကျွန်တော်ထောက်ခံဆန္ဒပြပွဲလုပ်မယ်ဆိုတဲ့ဟာတွေပေါ်လာပြီးနောက်ဒီ Trend Wave ဆိုပြီး Social Media တွေမှာလုပ်တဲ့ကိစ္စမျိုးတွေပေါ်လာတယ်ပေါ့နော်ဆိုတော့အဲ့ဒါကဒီထောက်ခံဆန္ဒပြပွဲဒီမှာဖြစ်မယ်ဆိုလို့ကျွန်တော်ကြည့်မယ်ဆိုဒေါန်ဆန်းစုကြည်ကိုထောက်ခံနေပြီးလုပ်တာဆိုပေမဲ့လည်းတစ်ဖက်မှာကဒီသူတို့တုံးတုံးနဲ့တကယ်တော့ဒီမှာပြည်တွင်းဝင်ဆက်တာလက်မခံနိုင်ဘူးဆိုတာတွေပါလာမယ်အရင်းကြောင်ကိုလက်မခံဘူးဆိုတဲ့ကိစ္စတွေပါမယ်နောက် ICJ ကိုဆန့်ကျင်တယ်ဆိုတဲ့ကိစ္စမျိုးတွေပါလာနိုင်တယ်ပေါ့နော်ဆိုတော့ဒါကဟိုကျွန်တော်တို့ဒီတကယ်လို့ဒါဟိုဘက်ကလာဒီဟာနဲ့ပတ်သက်ပြီးတော့ဒီအချက်လက်တွေခိုင်ခိုင်မာမာတွေတက်တွေခိုင်ခိုင်မာမာတွေနဲ့ထုတ်ပြလာပြီဆိုလို့ရှိရင်
ဆိုတော့ဟိုတစ်ခါမှဒီကြီးသူတွေကိုယ်တိုင်ကောဒီလူများစုကိုယ်တိုင်ကောဒီကျူးလူမှုတွေကိုထောက်ခံအားပေးခဲ့ကြရတယ်ဒီဖုံးဝယ်ခဲ့ကြရတယ်ဆိုတော့သဘောကိုတက်ရောက်သွားနိုင်ရဲ့အဆိုလိုချင်တာကဒီလူနေစုတွေပေါ်မှာလည်းမြန်မာပြည်ကလူနေစုတွေပေါ်မှာဖိနှိပ်တယ်ခွဲခြားဆက်ဆံတယ်ဆိုတော့ဒီအရေးကိုနိုင်ငံတကာအမြင်ရလည်းရှိသေးတာပေါ့နော်ဆိုတော့ဒီရှိသေးတာဟာတွေကိုဒီလိုဝီတန်ဝီလုပ်တဲ့ကိစ္စမျိုးတွေနောက်ဒီဆန္ဒပြမယ်ဆိုတဲ့ကိစ္စတွေကပို့ပြီးတော့ဒီတက်တည်ကြပေးရဲဆိုတဲ့အခြေအနေရောက်သွားနိုင်တယ်ဆိုအဲ့ခါကြတော့ကျွန်တော်တကယ်တာဝန်ရှိတဲ့သူတွေရှိလို့ပြင်မှတ်ထားလို့မဟုတ်တော့ဘူးနဲ့တနိုင်ငံလုံးနဲ့သက်ဆိုင်ရဆိုတဲ့ကိစ္စမျိုးရှောင်းလာနိုင်တယ်လို့ကျွန်တော်ကဒီဟာစိုးရိမ်မိရပါတော့ရှောင်းလာနိုင်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျ။ဟောနောက်တစ်ချက်ကဒါကဒီဟိုဘယ်လိုပြောမလဲဒီအစိုးရအနေနဲ့ပေါ့ဒီနိုင်ငံကြီးခေါင်းဆောင်နေနေပေါ့ဒီဆန္ဒပြပွဲတွေဒီအားပေးအားမြောက်ပြုရဆိုတဲ့ကိစ္စကြီးကနိုင်ငံတကာအမြင်မှာမကောင်းဘူးပေါ့မကောင်းမဲ့အလားလာမရှိဘူး။ဆိုတော့ဒါကြီးကိုတနိုင်ငံလုံးကပေါင်းပြီးလုပ်နေကြတာဆိုတဲ့ယူဆချက်ကိုဟိုရောက်သွားနိုင်တယ်ပေါ့တကယ်တာဝန်ရှိတဲ့သူရှိလို့မရောက်တော့ဘဲနဲ့တနိုင်ငံလုံးဘက်ကိုဥဒီလေလာနိုင်အဲ့အဲ့ဒါကျွန်တော်မြင်တာကတော့ဒီတကယ်ကျွန်းလို့နေသူတွေနဲ့မဆိုင်ဘူးဟိုကျွန်းလို့နေသူတွေရဲ့ပြည်သူတွေနဲ့မဆိုင်ဘူးရက်ဖက်ဒီမိုကရက်တစ်ခေါင်းဆောင်တွေနဲ့မဆိုင်ဘူးဆိုတဲ့ကိစ္စကိုဆက်ကနေပြန်ပေါ်ထုတ်ဖို့လိုတယ်ဆိုတော့ဟိုဆိုလိုချင်တာကဒီလူသားဒီမျိုးနွယ်ပေါ်ကျွန်းလို့နေရာသီးမှုတွေကိုလူလူကလက်မခံဘူးတန့်ကျင်တယ်ဒါနဲ့ပတ်သက်ပြီးတော့တကယ်တာဝန်ရှိတဲ့သူတွေပေါ်ထုတ်မယ်ဆိုလို့ရှိရင်ဒီ oxygen နဲ့လည်းပူးပေါင်းနိုင်တယ်နိုင်ငံတကာနဲ့ပူးပေါင်းနိုင်တယ်ဆိုတဲ့ကိစ္စမျိုးဆိုလူခွင့်ကိုတန်ဖိုးထားရဆိုတဲ့ကိစ္စကိုပို့ပြီးပြတာပြေးနေရပါဆိုတော့အဲ့အရာကြီးကြတာနဲ့အစာကူးချင်တွေကဘာဖြစ်နေလဲဆိုတော့ဒါဒီလိုကျူးလွန်တာတွေကိုထောက်ခံနေဟိုဒါတွေနဲ့သူရက်တည်နေဆိုတဲ့ဟာမျိုးပုံရောက်နေဒါကကျွန်တော်တို့ဒီဟိုသွားမဲ့အခြေအနေအတွက်ကိုနိုင်ငံတကာရဲ့အမြင်အတွက်ကိုပို့ပြီးတော့မကောင်းလို့ကျွန်တော်ယူဆတယ်ခင်ဗ
ျဟုတ်ကဲ့ကုမှုသိကျေးဇူးပါကိုစေဝင်းနဲ့ကုမှုသိလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော် production တွေဖိတ်ခေါ်ချင်ပါတယ် production တွေမှာလည်းဒီ sunny ကျင်တဲ့ production များပို့ရတဲ့အကြောင်းလို့ကျွန်တော်စီစစ်ပြီးတော့ခေါ်ယူသွားပါမယ်အရင်ဆုံးမောင်တော်မျိုးကဥလထွန်းဖိတ်ခေါ်ချင်ပါတယ်ခင်ဗျဥလထွန်းကတော့ပြောရမယ်ဆိုရင်တော့ဒီ Ranger ရေးခင်းနဲ့ပတ်သက်ပြီးတော့ကိုတိုင်ကိုကြကြုံနေမျက်မြင်သက်သေလို့လည်းဖြစ်နေတဲ့ခါကျွန်တော်တို့ရှိပေးစာပေးပို့တဲ့ခါကျတော့သူ့ရဲ့အခြေအနေသူ့ရဲ့သဘောထားကိုကျွန်တော်သိအောင်လို့ဒီခါလေးဖုန်းနဲ့ခေါ်တာပါကုလာထွန်းဟိုကုလာထွန်းပြောလို့တဲ့အကြောင်းအရာကိုတိုးတိုးလေးနဲ့ဆွေးနွေးပြောဆိုပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဒီစိတ်ဆောင်မှာ ICG စိတ်ဆောင်မှာဘောနော်တောင်းဆင်းစုရှိကိုတိုင်သွားရောက်ဒီတိုင်းနဲ့သူ့ရောပြောနေတာစီကဘလူးပြည်နေလေဆိုတော့ဒီ genocide ဆိုတဲ့ဒီလူမျိုးပါပေါ့တော့လက်ပြီးဆောင်တဲ့ဒီမိုကြီးတစ်ခုကိုချူလွန်တဲ့အခါဒီပမာစကားဟိုစေတုခုရှိကြလို့ပေါ့မောင်တက်မေတည်ရဲ့နဲ့အဲ့လိုမျိုးအဲ့လိုတော့ချူလွန်နေရပေးလို့ကျွန်တော်အဲ့လိုမျိုးနေနေတာပေါ့နော်ဘာလို့ဆိုတော့ကျွန်တော်တို့ကဒီနေရတဲ့ဒီမှာကျွန်တော်တို့ကခါရချင်းချင်းနဲ့ကြည့်တယ်မျက်မြင်သက်သေလေးကြည့်တယ်ဒီအခု SG မှာ SG စစ်စမှာတရားစီရင်ပါရပြောတာကဒီလိုပြောမလဲကျွန်တော်ဒီမှာနိုင်ငံတကာပြည်ဌာနဒီမှာသူစုပေါ်လာတဲ့အခြေအကအရေးကြီးမဲ့ပါရပြောတာဒီလိုတော့ဒီအောင်ဆန်းစုကြည်ရဲ့အခုအစ်စ်ဆောင်ကျလာပြေကြနေဒီအထူးတွေပြီးတော့ဝါရမားတွေအဲ့လိုမျိုးဆိုင်ကြတာဒီကျွန်တော်မှာအထောက်အပံ့အများကြီးရှိတယ်ဒီပုံမှာဆိုလို့ရှိရင်ဆန်းပြေနေတာမြေရှိမှုတစ်ခုရဲ့ပုံစံပုံကိုယူပြီးတော့ဒီဘင်္ဂလီတွေကရခိုင်ရွာတွေကိုမြေရှိနေတယ်သူကြည့်သူတို့တင်းကျင်တဲ့အဲ့လိုအထောက်အထားတွေလေးရှိတယ်ဒီတော့နောက်နှစ်ဆစ်စီတုန်းကသူတို့ဘုရားကြီးမှာဘာလို့ဒီလိုအောင်ဆက်စီစီပိုလိုက်ကျော်လေးကျော်လေးတော့တတိမေတုတဲ့အခုလာပြီးတော့ဒီစစ်ကဘုရားကြီးမှာသူတို့ဟောပေါ့လတ်လန်သွားတယ်ဗျာပြောပြီးတော့အဲ့လိုမျိုးဘယ်လိုပြည့်နေတယ်လဲဆိုတော့မောင်ကလို့ပေါ့မိကခါခွေပြည့်မယ်အဲ့လိုမျိုးပြောနေရဆိုတော့ကျွန်တော်စီမဖောက်ဘူးနောက်ပြီးတော့ကျွန်တော်ကဒီ novel ရှိရှင်ဒီရောက်ပေါ့တအားကိုကျွန်တော်ကမျောနေတဲ့ဒီတဲ့ရာမြတ်သားမှုကိုရမယ်ဆိုတော့ကျွန်တော်မျောလင့်ချက်တယ်ဒါမဲ့ဒီကိုယ်တိုင်ကအခုသေးဆင်းဒီကိုအားပြနေကြလို့ဖားဆင်းနေကြလို့ပြနေတော့ကျွန်တော်ကဘယ်လိုပြောမလဲဖန်နေရသူဆိုတော့ဒီစိတ်မဆောင်ဘူးကြီ
းဟုတ်ကဲ့ခင်ဗျအကိုလှထုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်နောက်ထပ် Threshing တူဖိတ်ခေါ်ခြင်းပါလေအမေရိကန်ပြည်အောင်စုကကိုခိုင်စုပါကိုခိုင်စုဆွေးနွေးမိမြောက်လို့ရပါတယ်ခင်ဗျတူတူပေါ့
ဟုတ်ကဲ့ပါကျွန်တော်ဒီအခုနေ့ဒေါ်အောင်ဆန်းစုကြည် ICC စိတ်ဆန်းနေနေပြီကျွန်တော်ဆွေးနွေးရှင်ကတော့အဓိကကတော့မြန်မာနိုင်ငံမှာဗျာအဓိကကဒီဘင်္ဂလီကလာစိတ်ဆန်းတစ်ခုတည်းပဲနဲ့မဟုတ်ဘဲနဲ့အခုကတော့မြန်မာနိုင်ငံတနင်္ဂနွေလုံးနေပြီဟောလစ်စ်ဟောရှိတ်လစ်စ်ရှိတ်ဟောလောလောရရပြီးတဲ့ကာလနဲ့တော်ပတ်ဖို့လာတဲ့တော်ခံရေးခါလာအထီးထင်းမှာပါနေပြီရေ။ဟောကရင်ရောကချင်ရောအဲ့ဒီနေမီတွေမှာနေပြီရေ။သူတို့တွေကနေပြီရေ။ပတိကျိတ်အဲအသားဖြခဲ့တဲ့လူတွေကအများကြီးရှိခဲ့တယ်။အဲ့ဒီတော့ဒီဟာကတော့ဒီ ကျွန်တော်တို့အလုံးမလုံးနိုင်ဘူးပေါ့ဒီနေ့လေးတော့နေပြီရခိုင်ပြည်မှာနေပြီရအဓိကကသူတို့သားချနေတယ်ဟောပြည်သူတွေကတိတ်ပွင့်မရှိဘဲနဲ့အဓိကကအလုံးလုံးနေတယ်ဗျာအဲရောပြည်သူတွေကတအားပြနေရတယ်အဲအဲရောဒီဟာကတော့တကယ်တကယ်နေပြီဟော NCC ကိုတော့ရောက်ပြီလို့တော့ကျွန်တော်ထင်တယ်အဲ NCC ကဖြည့်ရှင်းမှပဲကျွန်တော်တို့ဒီဟာကတော့ဟော
ဟုတ်ကဲ့ကုခန်းစုကျေးဇူးပါခင်ဗျာကျွန်တော်တို့ကုခန်းစုပြောလို့လားကျွန်တော်သဘောပေါက်ပါပြီနောက်ထပ်သွားရှိတူလဲကျွန်တော်ဖိတ်လိုက်ချင်လို့အာထိုင်းနိုင်ငံကဦးတန်းအောင်ဦးတန်းမောင်ထင်ပါတယ်ခင်ဗျာဦးတန်းမောင်ဆွေးနွေးမိများလို့ရပါတယ်တူတူပေါ့
ဒီကိစ္စနဲ့ပတ်သက်လို့ကော်မရှင်တွေလည်းအဖွဲ့များစွာဖတ်ကြရတယ်ဖွဲ့ပြရတယ်ဘာမှအကောင်နဲ့မပေါ်ခဲ့တော့အာရိုဟင်ညာရှိမရှိဟလာဘာဘာငါလိရှိပြီးဥဖြင့်ကိုယ်တိုင်ပြောခဲ့ပြီးသားသူတို့လက်ထက်မှာသူတို့ဝင်လာတဲ့လူအဖြစ်တွေလည်းမရှိတော့ပါဘူးလို့ပြောတယ်နောက်အဲ6လပဲသူ25ရက်နေရเนี่ย30ကိုဝင်တိုက်တယ်ပြောတာကအထောက်ထားကမတွေ့ရပါဘူးအင်းသူလူမျိုးတွေကိုမွတ်စလင်အုပ်ချုပ်တွေစောင်းပြပြီးတော့ပုံနေမိရှုခိုင်းနိုင်တယ်အဲ့ပုဂ္ဂိုလ်တွေကဘာညာရီဒီဟိုအင်းသူဒုက္ခတဲ့စခန်းထဲမှာရှိပါတယ်ဟောရောင်သားသူကြီးဘာအမေစုသွားရှင်းတယ်ဆိုတာကတော့သူ့ဟာဆွဲထားလို့သူတို့သွားရှင်းတာလေဟာပါဒါတော့ဟိုဒီသူတို့အာစီအဆက်ကြီးကြီးခေါင်းဆောင်ကဒီတန်းပြီးနဲ့လမ်းနေသွားမယ်ပြောတယ်ပေါ်မပေးတာတမ်းပေါ်ကလောက်တာလေဟုတ်တယ်မလားဗီဒီယိုရအမှုကြည့်အမှုကိုကြည့်ဒါထိုင်ကြည့်နေမလားအောင်သာဒီအမေစုနေတယ်ဟာလားဒီလိုတစ်ဖက်တိုက်ကြီးလုံးနေတဲ့ဟာကိုဘယ်ဘက်ကပါပြီးလုံးမှာအမှန်တရားပေါ်မှာရက်မှာလားဟိုတမ်းပေါ်ကဟိုအမေစုစပြီးတော့1990တကပြောခဲ့တယ်တမ်းပေါ်တစ်မျိုးမထင်ပါနဲ့တမ်းပေါ်တစ်မျိုးမထင်ဘူးတမ်းပေါ်ကဘယ်မှာနိုင်ငံကမှာတမ်းပေါ်ကိုယုံကြည်ရမယ်ဒါပေမဲ့ပြည်သူဖြစ်တဲ့တမ်းမလို့ဖြစ်ရမယ်ပြည်သူတမ်းမလို့ဖြစ်ရမယ်ပြည်သူတမ်းမလို့မဖြစ်ဘူးအာဏာရှင်ရဲ့တမ်းမလို့ဖြစ်တယ်ပြုတ်ကတမ်းမလို့ပုံနဲ့ဖြစ်နေတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကုတမ်းမောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူဖိတ်ခေါ်ချင်ပါတယ်ကုစလိုက်ပွေကွန်ကုစလိုက်ပွေကွန်ဆွေးနွေးမိမြောင်လို့ရပါတယ
်တော့ဆန်းစုကြည်တို့ရတာတကယ်မှန်တာဝတ်တော်နိုင်ငံဆဲဝင်ကြီးလေးဖြစ်တယ်ဒါပြီးတော့အင်္ဂလိပ်လိုကြီးလေးလေးပြောတဲ့သူဖြစ်တယ်ပြီးကြဆိုးရွားကိုကျွန်တော်တို့ပြည်သူဒီအားလုံးမြန်မာနိုင်ငံတရားဆွဲတဲ့တွေ့သူကသွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာဘာမှကျွန်တော်တော့စိုးမကြိမ်ပါဘူးတို့လေဘာလဲဟိုကအကောင့်ဆုံးဖြည့်ရှင်းနိုင်တယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ဒီဥစ္စာကတို့ဆွဲတဲ့ဆွဲချက်ကဒီမျိုးတော့တစ်ချက်မှုကိစ္စနဲ့ပတ်သက်လို့ဆွဲချက်တင်တာအဲ့တော့သူကကျွန်တော်တို့လူခွေရဲ့တတ်မတော်ကချိုးဖောက်တယ်လားဆိုချိုးဖောက်တာပေါ့တော်တော်လူမျိုးတော့တစ်ချက်ဖို့ရတယ်လူမျိုးတော့လူမျိုးတုံးတော့အစိုးရကလိုင်းငင်ပြီးမှလုပ်ရဥစ္စာမဟုတ်ပါဘူးအဲ့တော့တော့ဆန်းစုကြည်ကသူကလူခွေရဲ့ကိစ္စသူပြောမှမဟုတ်ဘူးအဲ့တော့လူမျိုးတော့တတ်ချက်မှုဆိုင်ရာသူတို့ကိုချစ်တယ်လေအဲ့လိုမျိုးသိချင်ရလို့ဖြစ်သလားဆိုတဲ့ဥစ္စာကသူကချက်ပတ်တော့မှဖြစ်တယ်အဲ့ဒီနေရာမှာကျွန်တော်တို့ကတတ်မတော်တော့သင်ခန်းစာပေါ့ဒီလူသူကနားလည်ရမှာကတော့ကျွန်တော်တို့ကဒီအစိုးရကနေပြီးတော့မှတတ်မတော်ကနေပြီးတော့မှဒီဒီကလေးဒီကိုသူတို့လူမျိုးတုံးအောင်တတ်ချက်ပြီးတော့မှသိချင်ရလို့တာတော့မဟုတ်ဘူးအကျန်းဖက်သမားတွေကဒီနှီးရင်းနဲ့သူတို့ကဟိုလူခွေချိုးဖောက်နေကြတတ်မတော်ကချိုးဖောက်တာပဲဖြစ်တယ်လို့ကျွန်တော်မြင်နေက
ြဟုတ်ကဲ့ခင်ဗျာကျေးဇူးပါကုစလိုင်းပွေကွန်ကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ဖိတ်ခေါ်ချင်ပါတယ်ကုစင်ဝင်နဲ့ကုမှုသိကျွန်တော်ဒီတစ်ခေါက်တော့ပြည်တွင်းနိုင်ငံရေးပဲကိုလှည့်ကြပါတယ်ခုနကဒီဒွန်ဆန်းစုကြည်ခီးစင်နဲ့ပတ်သက်လို့ပြပအခြေအနေပေါ့နော်ပြပနိုင်ငံတကာကရက်ခတ်နိုင်တဲ့အခြေအနေခုကပြည်တွင်းနိုင်ငံရေးအခြေအနေပြောရမယ်ဆိုရင်တော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဝေဖန်သူတွေရှိသလိုပဲတညီတဲ့ဒွန်ဆန်းစုကြည်သွားတာကိုကျင်းနဲ့အားရတာတွေတွေ့ပါတယ်ဥပမာတမ်ပရိုဆိုရှင်လဲအဆူသူတမ်ပရိုအနေနဲ့အဆူရနောက်ကနေလိုက်မယ်ဆိုတဲ့ဟာမျိုးတွေရှိတော့ပြည်တွင်းနိုင်ငံရေးအပေါ်မှာတက်ရောက်တဲ့ဂေးရနဲ့ပတ်သက်လို့ကိုစင်ဘလိုယူဆပါလဲ
ပြည်တွင်းနိုင်ငံရေးကတော့ဒွန်ဆန်းစုကြည်ကခုနသူ statement ထုတ်လိုက်တယ်ဒီဆိုရစတိမန်တော်လည်းနိုင်ငံတော်ကြိုးစားပွားကိုကာကွယ်ဖို့ပွားမယ်ဆိုတဲ့ဟာအဲ့တော့အကောင်လုံးတော်တော်များများ cheers လို့ကြားတယ်နော်ဒီဒီဟိုကပေါ့ဟိုအားရကြားတယ်အဲ့တော့မြန်မာပြည်ဒီပမာရီဂျာမတဲမှာပေါ့ဒွန်ဆန်းစုကြည်ရဲ့ထောက်ခံမှုဒါကိုသဘောကျမှာအမှန်ပဲနော်တမန်ရတူရတာဒီဂျာထဲမှာလည်းသဘောကျမယ်သို့တော်လည်းပဲတိုင်းသားဒီဂျာထဲမှာတော့ဒါကပမာရီဟိုတိတ်မထူးဘူးဟိုဒါမှဟိုသူတို့အတွက်အလာပြီးတော့ဟိုဘယ်လိုပြောဟာတိတဲ့ဟာမဟုတ်ဘူးပေါ့နော်အဲနောက်တစ်ခါမှဟိုဒီဟိုပေါ့ဟိုတစ်ခါကိုဟိုရိမ့်နေလူတွေနောက်ပြီးဒီဟိုပေါ့ပရမတော်ကအာဒေါန်တပ်ကြီးဒီအန်အဒီဟိုတိုက်ပြီးတော့ဝမ်ဖြစ်တဲ့လူတွေကြားထဲမှာလဲအာဒီဟာကတော့ဟိုမဆိုးဘူးဆိုတဲ့ဟာလေးတော့ဝင်ပါလာရှိတယ်သူကအဲ့ဒါလည်းဆက်ဆက်မှုကကျွန်တော်ပြန်စဉ်းစားကြည့်တော့ဟိုကဒေါန်တပ်ကြီးဒါကြောင့်အဲ့လိုပြတ်တည်လဲပေါ့နော်ဒီ ICJ ရဲ့ဟာကနှစ်ခုရှိတယ်တစ်ခုကဒီပြည်သူကျူးလွန်တဲ့လူတွေကသူကအရေးယူမဲ့ဟာရှိတယ်သူကကိုယ်တိုင်တော့အရေးယူမှာမဟုတ်ပြည်သူကျူးလွန်တဲ့ဟာတွေကို ICC process နဲ့ဆက်ပြီးလိုက်မှာနောက်တစ်ခုကကြတော့ ဟိုနိုင်ငံတာဝန်ယူရတဲ့ဟာမျိုးပေါ့အဲ့ဒါပါလဲဆိုတော့ဒီလူသားတွေဟိုဒီနဲ့တက်ပြီးတော့ဟိုနိုင်ငံသားဟိုဖူးဟိုပါနိုင်ငံသားဟိုအခွင့်အရေးပြည်ရတာတို့နော်နောက်ပြီးဒါမျိုးဟိုမောက်ထုတ်တာတို့မဖြစ်အောင်ပေါ့အဲ့ဒါမျိုးတွေဟိုအာမခံရတဲ့ဟာမျိုးတွေပါလာမယ်အဲ့တော့အဲ့ဒါတွေကိုလည်းတော်ဆန်းစုကြည်ကအာတွက်ကောင်းပနိုင်တယ်လို့တော့ကျွန်တော်နည်းနည်းလေးတော့တွက်တာပါဖြစ်ကျမရနော
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမှုသက်လည်းမိကြပါလေကုမှုသက်ကတော့ကျွန်တော်တို့ခုမိကြတာကဒေါ်ဆန်းစုကြည်ဆိုတာတချိန်တုန်းကနိုင်ငံတကာမှာလူခွင့်ရီဒီမိုစီနဲ့ပတ်သက်လို့တကယ် icon လို့ဖြစ်နေတာပေါ့နော်အခုဒီမှုကိစ္စမှာဥဆောင်မဲ့သွားမယ်ဆိုတော့ပြည်တွင်းနိုင်ငံကြီးအတိုင်းအဝိုင်းတွေပြည်သူလူထုကြားထဲမှာလူခွင့်နဲ့ပတ်သက်လို့စံနှုန်းစံထားတွေသဘောထားတွေဒါတွေပြောင်းလာနိုင်လားဒါတွေပေါ်ရိုက်ခတ်မှုရှိနိုင်လားကုမှုသက်ရဲ့သုံးသပ်ချက်သိချင်ပါလေ
ကောင်းလာနိုင်တာဆိုတော့ဒီလက်ရှိကျွန်တော်ဒီနိုင်ငံရေးဒီအတိုင်းအဝိုင်းမှာကိုရီးယားဒီဒေါ်ဆန်းစုကြည်ရဲ့ဒီလူခွင့်ရေးတန်ဖိုးဆန်တော်ပေါ်မှာလူတွေကနည်းနည်းလေးဟိုထင်နေမြင်နေပုံနည်းနည်းလေးလွဲလာတယ်နိုင်ငံတကာကမြင်နေပုံစံမျိုးပေါ့နော်ဆိုလိုချင်တာကတော့သူဒီတက်မတော်နဲ့ဒီဆက်ဆံတဲ့ကိစ္စတွေမှာဒီလူခွင့်ရေးဆန်တော်တွေကိုသူတိတ်လက်ခံလိုက်ဟိုဟိုဖြစ်လာတာဒီကာဝယ်ပြီးလာတာမရှိတော့ဘူးဆိုတဲ့အမြင်တွေမြင်လာတာမျိုးရှိတယ်ခင်ဗျာဒါတိုင်းရင်းသားတွေနဲ့ဖြစ်တဲ့ဒီလက်နက်ကိုင်တိုက်ပွဲတွေပဲဖြစ်ဖြစ်ဒီပြည်ပခါတွေမှာပဲဖြစ်ဖြစ်ဒီလူခွင့်ရေးဆန်တော်တွေပေါ်မှာရက်တည်မှုမရှိတော့ဘူးလို့မြင်လာတဲ့အခြေအနေရှိတယ်ဆိုတော့ဟိုဒီကျွန်တော်တို့ဒီဆိုရဖြစ်လာတဲ့အချိန်တွေကစပြီးတော့ဗောနော်ဆိုတော့ဒီဖြစ်ပြက်မှာတကယ်လို့ဒါကကိုစေဝန်ပြောသလိုပဲဒီနိုင်ငံတကာမှာ ICC မှာဒီတက်မတော်ဘက်ကနေကာဝယ်ပေးခဲ့ကာဝယ်ပေးလိုက်တယ်ဆိုလို့ရှိရင်ဒါဒီမှန်ပါတယ်ဆိုတာကိုပို့ပြီးတော့ပေါ်လင်းသွားစေတဲ့အခြေအနေကိုရောက်နေမှာလို့ကျွန်တော်ယူဆတယ်ဒါကဒီနိုင်ငံဒီအတိုင်းဝိုင်းထဲမှာဒီလူခွင့်ဆိုင်ရာဖွဲ့ပြီးကြားထဲမှာကျိုးစုနေတဲ့အတိုင်းပဲဖြစ်သွားနေမှာပေါ့နော်ဆိုတော့ဒါပို့ပြီးတက်ပြီးကြားလို့ဖြစ်သွားနိုင်တယ်ဟိုတစ်ဖက်မှာတော့ဒီသူထောက်ခံတဲ့သူတွေအနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်ဆက်ပြီးထောက်ခံနေမှာပဲဘယ်သူသူ့ရဲ့ဒီလူခွင့်ရေးဒါတော့မင်းဒီလူကြီးတံမိုးဆန်တော့နဲ့ဒီလူကြီးတံမိုးဆန်တော့ကိုထောက်ခံရတာမဟုတ်ဘူးပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကြီးကထောက်ခံတာအခြေအနေဖြစ်တဲ့ကြောင့်ဒါကတော့ပြောင်းလဲသွားဖို့အခြေအနေမရှိဘူးကျွန်တော်ယူဆတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုစိန်ဝင်းဖြစ်ပြီးပါလားကျွန်တော်1 minute ကျော်ကျော်လောက်တော့အချိန်ရပါတယ်အတိတ်ကပြောရမယ်ဆို2020ခုနှစ်ခါမြန်မာနိုင်ငံမှာအတိတ်ကကြတဲ့ရွေးကောက်ပွဲတစ်ခုလာပါတော့မယ်အဲ့တော့ဒီခီးစဉ်အခုဒီအခြေအနေကရွေးကောက်ပွဲအပေါ်မှာရောဘယ်လိုရိုက်ခတ်မှုရှိလာနိုင်ပါလဲဒီအခြေအနေနဲ့ပတ်သက်လို့ကိုစိန်ဝင်းနဲ့သုံးသပ်ပြပါလား
ဒီကတော့ဒီခီးစဉ်ကဒါရွေးကောက်ပွဲရွေးကောက်ပွဲအတွက်လည်းအကောင်းဆုံးဟိုသူကဆွဲယူသွားတာပေါ့လေဒါပေမဲ့လည်းကျွန်တော်တို့တိုင်းပြည်အတွက်တိုင်းပြည်အနေနဲ့ပြန်ကြည့်ရင်တိုင်းပြည်ကကျွန်တော်တို့ခက်ခဲတဲ့ကာလတွေဖြတ်ရလိမ့်မယ်အဲ့ဒါအနေမှာနောက်တစ်ချိန်ကျရင်တော့ဘာဖြစ်မလဲဆိုတော့ကျွန်တော်တို့လူလူတွေကိုယ်တိုင်ကဟာဒီလိုမျိုးဟာတွေကမကောင်းပါလားလက်မခံပါလားငါတို့အမိမတက်ဖြစ်ပါလားမလိုလားပါလားဆိုတော
့ကုစိန်ဝင်းလိုင်းကြပါပါလေဟုတ်ကဲ့ကျွန်တော်တို့တဲ့ဒီလိုက်အစီအစဉ်ချိန်ဆသွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုစိန်ဝင်းကုမှုတက်နဲ့တို့ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ဒီလိုက်အစီအစဉ်ဒီမှာပဲကျွန်တော်ကပြပ
ါကိုတာညောင်းတင်ဆက်သွားတဲ့တဲ့ဒီလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။ဒီနေ့သူယုံကြည်ရာအစီအစဉ်မှာစာကြည့်တိုင်မြကွန်ရဲ့အဖွဲ့ Library Network ကိုတူထောင်သူတူဖြစ်တဲ့ကိုမောင်မောင်စိုးရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ဟုတ်တယ်အားလုံးမြင်လာပါဟိုကျွန်တော်နာမည်ကဟိုကိုမောင်ဆိုးပါအဲကျွန်တော်အဖေကတော့ပကြီအောင်ဆိုးပါเนาะပကြီအောင်ဆိုးဟိုပါကျွန်တော်ကဒီရှိရှိကာလပြီးရဲ့နောက်ပိုင်းမှာကျွန်တော်တို့ဒီတကယ်ချင်းနေရာနေပြီးတော့မှဒီစာအုပ်တွေကိုဟိုစပြီးတော့စုမှားကြတယ်အားရင်းနဲ့အဲကျွန်တော်တို့ဒီဘက်နောက်ပိုင်း93နောက်မှာစပြီးကျွန်တော်ပကြီအိမ်ဆိုပြီးတော့မှဒီစာအုပ်အားကိုင်ပုံစံစာတီးတဲ့ပုံစာတီးတဲ့ပုံစံစာအုပ်အားကိုင်တွေလုတ်ခဲ့တယ်ပေါ့နော်โอเคလေလို့အဲဒီရနေရပြည်ပြည်တင်တော့ရောက်ဒီစာအုပ်ဆိုင်ဖွင့်တယ်ဖွင့်ရင်းနဲ့မှဒီဘက်နောက်ပိုင်းပေါ့ဒီဘက်ဟိုဖွင့်ရင်းလာတဲ့
ကာလာမရောက်ခင်အထိကျွန်တော်ကဒီစောင်းကားတဲ့ပုံစံနဲ့ပဲသွားတယ်။ဒါပေမဲ့2010နောက်ပိုင်းမှာကျတော့ကျွန်တော်ကနေပြီးတော့မှဒီ mobile library တွေကျွန်တော်စပြီးတော့လုပ်ဖြစ်တယ်။2011မှာကျွန်တော်တို့ဒီကိုတဝင်းအောင်စာကြည့်တဲ့ဆိုပြီးတော့မှကျွန်တော်တို့ဒီတငယ်ချင်းတွေစုပြီးတော့မှဒီကိုတဝင်းအောင်စာကြည့်တဲ့ကိုစပြီးတော့မှဟိုတည်ထောင်ပြီးတော့လုပ်ကြတယ်ပေါ့။ဆိုတော့ဒီဘက်နောက်ပိုင်းကျွန်တော်ကဖြည်းဖြည်းနဲ့ဒီစာရိုက်တွေကဖွင့်ပြတာတဲ့အခါမှာကျွန်တော်ကအဲဒီမမတဲ့ငယ်ငယ်ကရှိတဲ့စာရိုက်တွေကိုဟိုချစ်ဆက်ပြီးတော့မှအကုန်ရဖွဲ့ပြီးတော့မှလောက်ဆောင်မယ်ဆိုရင်ပို့ပြီးတော့မှဒီစာရိုက်တွေအားကောင်းမယ်လူတွေတွေ့တဲ့ပို့အကျိုးရှိမယ်လို့မြင်နေတဲ့ကျွန်တော်ကအစ်စ်တဲ့ library စာရိုက်မှာကုန်ရဆိုပြီးတော့မှကျွန်တော်စပြီးတော့မှဒီဖွဲ့စည်းပြီးတော့လှုပ်ရှားခဲ့တယ်ပေါ့နော်အဲနောက်ပိုင်းကျွန်တော်ကဘာလုပ်ကြရလဲဆိုတော့ဒီ Jio ဆက်ကတည်းကပုံပဲနဲ့ဒီ e-library တပေါင်းမျိုးကျွန်တော်ဖတ်လို့ရအောင်ဆိုပြီးတော့မှဒီ application တစ်ခုကိုကျွန်တော်ဒီဘော application လုပ်ပြီးတဲ့အဲဆရာပြောင်းနဲ့တွေ့တယ်ကိုစိုးတရားနာအောင်ဆိုတာမြန်မာလင့်အဖွဲ့ကနေပြီးတော့မှသူ application လေးလုပ်ပြီးတယ်လုပ်ပြီးတော့မှကျွန်တော် application ဒီပုံမှာဒီအချက်လက်တွေပေါ့စာပေနဲ့ပတ်သက်တာတို့ဒီလူတို့အတွက်လိုအပ်တဲ့ဒီ data အချက်လက်တွေအကုန်လုံးကိုဟိုလေ့လာလို့ရအောင်ဆိုပြီးကျွန်တော်လုပ်ခဲ့တယ်အဲ့ဒါက Play Store မှာ Sit the Library ဆိုပြီးတော့ download ရတယ်ကျွန်တော်တို့ဒီ application တွေကိုဖွင့်ကြည့်လို့ရပါတယ်အခုတော့ကျွန်တော်ကတောက်ချတော့အခုကျွန်တော်တို့ဒီစာကြည့်ရည်ကိုချိတ်ဆက်ပြီးတော့မှကလေးစာပေပွဲတွေမှာကလေးတွေဒီအတွက်ကျွန်တော်တို့ဒီပညာ mix ပုံစံမျိုးတွေလုပ်ပေးတယ်နောက်ပြီးတော့မှကျောင်းစာကြည့်ရည်ကိုဖွင့်ပြအောင်လုပ်ပြီးတော့ကျောင်းစာကြည့်ရည်နေမှာလည်းကျွန်တော်တို့တွားပြီးတော့မှဒီသင်တန်းပေးတာမျိုးတွေနောက်ဒီ software engineering လုပ်ပေးတာမျိုးတွေဒါတွေကိုကျွန်တော်တောက်ချအောင်လုပ်နေတယ်ပေါ့အဓိကတော့ကျွန်တော်ယုံကြည်တာကတော့ဒီပညာရေးစနစ်မှာဒီ library ကအရေးကြီးတယ်ဒီ library ကိုကျွန်တော်တိကျအသုံးချနိုင်မယ်ဆိုရင်တော့ဒီပုံမူကောင်းမွန်တဲ့ဒီပညာကိုမသိတာတည်ယူနိုင်မှာလို့ယူဆပါတယ်အဲ့ဒီကကျွန်တော် library ကိုလုပ်ဖြစ်တာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် View American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗိုလ်တော်နဲ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားအစီအစဉ်အစားဆုံးကိုမနေ့၈နာရီကနေ၉နာရီထိပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာကူရောဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကကြီးညာပေးပါမယ်ခင်ဗျာ
အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကနောက်သတင်းပတ်လုံးမဲ့သမ္မတကိုအေးအေးယူရေးစုံစမ်းမှုပထမဆုံးကြေညာမှုမှာသမ္မတထရန့်တက်ရောက်ဖို့ဖိတ်ကြားထားပါတယ်နိုင်ငံတကာယာစွေးမှုတရားစီရင်ရေးဆိုင်ရာကိစ္စတွေဖြေရှင်းဆောင်ရွက်ဖို့အပါအဝင်ဥပဒေအကြံပေးနိုင်ဖို့အတွက်မြန်မာအစိုးရကနိုင်ငံတကာယာစွေးမှုတရားစီရင်ရေးဆိုင်ရာအထူးအဖွဲ့ကိုဖွဲ့စည်းကြောင်းအင်ကာနစ်ရက်စွဲနဲ့ကြေညာချက်ထုတ်ပါတယ်မကြခင်အချိန်ပိုင်းကပဲနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ကြေညာချက်အရတော့အထူးအဖွဲ့ကိုပြည်ထောင်စု၈နေချုပ်ရုံးကဥဆောင်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စု၈နေချုပ်ရုံးစစ်ဥပဒေချုပ်ရုံးတို့ကဥပဒေပညာရှင်တွေနဲ့ဖွဲ့စည်းထားတယ်လို့ဖော်ပြပါတယ်ဥပဒေပညာရှင်တွေရဲ့အမိတွေကိုတော့ထုတ်ပြန်မထားပါဘူး။အခုဖွဲ့စည်းလိုက်တဲ့နိုင်ငံတကာယာစွန့်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့ကတော့နိုင်ငံတကာယာစွန့်မှုတရားစီရင်ရေးကိစ္စတွေဖြေရှင်းဖို့လူသားချင်းမြေဖွံ့ဖြိုးတိုးတက်ဖို့နဲ့ဝန်ကြီးဌာနတွေကိုဥပဒေကြောင့်အရာအကြံပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံဟာဓာတုလက်နက်ပိုင်ဆိုင်သူဖြစ်ဖို့ဘယ်တော့မှရည်ရွယ်ချက်မရှိခဲ့ဘူးလို့ဓာတုလက်နက်တားဆီးပိတ်ပင်ရေးအဖွဲ့ OPCW ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တတ်မှတ်ကြီးဦးကျော်မိုးထွန်းကအင်ကန်နစ်မှာပြောဆိုပါတယ်မြန်မာနိုင်ငံမှာဓာတုလက်နက်တွေဆက်လက်တူလောင်ထားနိုင်တယ်လို့အမေရိကန်ဘက်ကတင်းလာနေမှာပြောဆိုချက်ကိုလည်းတတ်မှတ်ကြီးကတုံ့ပြန်သွားပါတယ
်ဗိုလ်ဒေါက်နစ်မနက်ခင်ထိတ်တန့်ရောက်နေတဲ့သတင်းချင်းချက်ကိုမတ်သိင်ကြီးတိုက်ကကြီးညာပေးခဲ့တာပါဒီပနေ့အတွက်အစီအစဉ်ထုတ်လုပ်မြေမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဇင်နပ်အဗ်ဒူရာမန်ဖြစ်ပါတယ်ကျွန်တော်ကတော့ရေမင်ထော်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုကီလိုမီတာ18 kHz 1683ညလိုက်နိုမီတာ19 kHz 15563ညလိုက်နိုမီတာ25 kHz 11965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်ဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.